Welcome to the Voice of America in Burmese.
American Bureau of Washington DC Bureau VOA American Tanya Natana set a cune. Setamala, Chavian, Denelani, Benekin season, Riku, Lanto Mita, Nasanga, Liz, and Nasset, Titugani, Daya, Tolu, Bini Valish. Tarashimia, Shun Lantami Tavasation, Tama, think he take back, digging it season, they go down when you disappear, Machi Body.
Mingla Bashan, Chamara Kimuta Ba, Dimanakin, the Rinugu Kunyawin on Ned Dubio Bimaba. Afghanistan, my general, American, Afghanistan, Pian Takwatin, Nimus on Thompian Kobi Melu, in view down Shudu, Ron Langa Biobari, Afghama Taliban Nugu Takaini, Amuda Kugan, Kawi, Tauga, Taliban Nunet, Sunubu, Sendin Shire, Lubiobari, Tainangama, Wunjijo, Project, Changocha, Nokta, Bibu, Lubong, the town of the Ningle Nima, Sanabia, Downsu Gibari, Dilu Tuja at the Rinne Jam of a Matin.
Come, Avisha. Kula Tamaka, Yama Sanya, Tamajiniago. NUG Pekka Naya Naiti Shibadla.
Yeah, I think we can't really say yet. I think there's a possibility that the NUG could get the seat, but there's also a possibility.
Now, Maro, Pasim, Yama, Yisunuga, Kabat, Rindu, Deka, Yama, Sanya, Rindu, Kokno, Timpiace, Yama, Tika, Pisa, Rimpasin, Canariku, Timpiape, Shibari, a cool years or not, take Tanya, Rindu, Tokin, Newton, Nekunya, Wang, to Tina, Pisa, Pamishi.
Afghanistan and Amachanere, American Dre, Afghan Gani, Tokwa Chenesway, Nilan Shabi, Keto Melu, Tamra, Imbu, Wanda Yea, Jige, Ron Klang at the Ningrini Mapiobari, Tabima Kabu, Lezigani, Lulu Kugune, Keto Nine, Lanjango, Taliban, Paitarilo, Onodon and Yaya Comedy got Republican Michael McGaw got Biobari, Afghaman Naseja Sipu, Suntabi, American Dre Bigger, Pate, Nelson Tokwa Jenga. Afghan American Tia Winchin Chan need 90 Ronglang at CNN Mimiangama Biobari, Tabime, Republican Totama, Michael McGogaro, Afghan American and Najane Chichan in a Pippi, American it you think it, Nelson Lee in it, Tanilani Toko get it now. The Alma, Tap Jambi Corner and Am She de Bulu Biobari, bigger at the Rimpate, Afghangani, American Tedry, Yote Muma, American Kosashi, Yaga Nungo, Afghangani, get home nine at Dre, two jarret, Almimutia Pine, Tamara Biding at two Loyago, Gagwe Biosuari, a Kulu Afghanga Tedry Piano Temu, Tamara, yet Sumpia Chego, American Nangandari got Tau can be met, Tayo Tayama, Bayamara Nitagoro, Majajava.
Afghanistan ma Taliban ni go Kugan tai kai ni de myaw pai ni da le ne kai au su ye tat mu tu ga a ke ywe Taliban tat di ga da thru ye pan shia taung ja di da ga ni pyan sauk pe me so yin Taliban ni ne nyin nyin yi swe nwe twa bu a sin tin shi chaung tin ning ngwe ni ga pyo lai ba de ba ba yi kong song ni ye ja win si zat pe che ya a ku lo lak khan lai da phit de lo NRF ko a myo da Kugan ka kwe tat u ye khong song Ahmed Masud ka pyo da ba ti chin ne ma be Taliban ni ga ro Panshia Neye Nea Atomia Nagu Timba Nangabi Muro Bazarek Tebule Two Pong Nangede Lukinya Tabade Taliban Yada Panshiane Ninaga Underrap did Dari Matuzi Yame Soye NRF Tapwe Begale Takemugu Chachin Yabi Melu Masuga Piovari Panshia Tongja di Daha Afghan Lunezu Tainda Tajib di Tani Chibi Kabu Muro Myopet Tong Nandri Wian di Tapibari
တရုတ်မြန်မာနှစ်နိုင်ငံနယ်စပ်ဒေသစီမံခန့်ခွဲရေးနဲ့ပူးပေါင်းဆောင်ရွက်ရေးဆိုင်ရာသဘောတူညီချက်အရတရုတ်အစိုးရကဒုတိယအကြိမ်ဖြစ်တဲ့ဆေးပစ္စည်းတွေကိုတနင်္ဂနွေနေ့မှာရှမ်းပြည်နယ်ကိုဗစ်တိုက်ဖျက်ရေးအတွက်ပေးလှူခဲ့ပါတယ်။ယူနန်ပြည်နယ်အနောက်တောင်ပိုင်းကတရုတ်မြန်မာနယ်စပ်ရွှေလီမြို့မှာမြို့တော်ဝင်တဲ့ဒေသအရာရှိတွေကရန်ကုန်တုံးတန်းနီးပါးဖြစ်တဲ့အမေရိ ရာတွေအောက်ဆီဂျင်ထုတ်ဆက်တွေအဖျားတိုင်းကိရိယာတွေနဲ့ဆေးတွေပါဝင်ပါတယ်။အောက်ကုန်28ရက်နေ့ကလည်းရွှေငွေတသန်းခွဲကျော်တန်ဆေးပစ္စည်းတွေကိုယူနန်ပြည်နယ်ထိန်ချုံကနေကချင်ပြည်နယ်အတွက်ပေးလှူခဲ့တာပါ။မြန်မာနိုင်ငံမှာကိုဗစ်တက်ပြက်လှိုင်းတန်ခံရပြီး3လအတွင်းမှာနောက်ထပ်အကူးဆက်ခံသူ3သိန်းကျော်ရှိပါတယ်။တနင်္ဂနွေလုံးတိုင်းတာနဲ့စက်တင်ဘာ5ရက်နေ့အထိဆိုကူးဆက်ခံသူ4သိန်းကျော်နဲ့တည်ဆွတ်သူ1000ခွဲကျော်ရှိနေပါတယ်။
လာဦးနိုင်ငံမှာကိုဗစ်ကူးစက်မှုစံချိန်တင်မြင့်မားနေတာပါ။တနင်္ဂနွေနေ့တရက်တည်းစီးရင်ရကိုဗစ်အတည်ပြုလူနာသစ်182ဦးရှိလာတဲ့အတွက်လာဦးမှာ အခုအချိန်ထိကိုဗစ်ကူးစက်ခဲ့သူပေါင်း1000ကျော်ရှိနေပြီးကိုဗစ်ကြောင့်သေဆုံးသူ16ဦးရှိသွားပြီလို့လာအိုကျန်းမာရေးဝန်ကြီးဌာနကစက်တင်ဘာ5ရက်နေ့မှာထုတ်ပြန်ပါတယ်ဗီဇာပြောင်းကိုဗစ်ပိုးတွေကူးစက်ပြန်ပွားနေတာနဲ့အမျှလူမှုအတိုင်းဝန်ကြားကူးစက်မှုတွေထပ်တိုးလာနေတာလို့ကျန်းမာရေးဌာနကဆိုပါတယ်အခုလိုကူးစက်မှုတိုးလာနေတာကြောင့်မြို့တော်ဗီယန်ကျန်းအပါဝင်အခြားမြို့ကြီးတွေမှာပါစက်တင်ဘာ6ရက်နေ့ကျင်းပဖို့ရှိတဲ့အစားအသောက်လိုက်လံလှူဒန်းပွဲရိုးရာပွဲကိုမလုပ်ဖို့တားမြစ်ထားပါတယ
်ဒီရီအမေရိကန်တဲ့မနေ့ဖက်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နာရီကနေ9နာရီထိပိုင်းဒိုမီတာ24 kHz 12113ညပိုင်းဒိုမီတာ40 kHz 9413ညပိုင်းဒိုမီတာ57 kHz 5859နဲ့ပိုင်းလိုက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါသေးရှင
် VOA American တိုင်းကမနေ့ကင်းသတင်းတွေဆက်လက်ကြီးညာနေပါတယ်ထိုင်းနိုင်ငံဘန်ကောက်မြို့တော်လူစီကားရအရှုကလန်းဆုံမှာတနင်္လာနေ့ကဆန္ဒပြသူ1000ရောဆူဝေးပြီးဝန်ကြီးချုပ်ပရယုတ်ချန်အောင်ချန်နှုတ်ထွက်ဖို့နဲ့နိုင်ငံရေးပြုပြင်ပြောင်းလဲမှုတွေလုပ်ဖို့တောင်းဆိုပါတယ်။ဆန္ဒပြမှုဥဆောင်တဲ့ထိုင်းကက်ဘိနက်ဒုတိယဝန်ကြီးဟောင်းဖြစ်တဲ့နာတီဝုတ်ဆီကူရာကဒီလမ်းဆောင်မှာညနေတိုင်းဆက်ဆွေးဆန္ဒပြမယ်လို့ပြောပါတယ်။ထိုင်းဝန်ကြီးချုပ်ပရယုတ်ပေါ်ယုံကြည်မှုရှိအဆိုကိုလွှတ်တော်မှာမဲခွဲခဲ့ပေမဲ့အဆိုရှုံးနေခဲ့တာကြောင့်မဲခွဲပြီးနောက်တနေ့မှာပဲခုလိုဆန္ဒပြမှုတွေလုပ်ခဲ့တာပါ။ကိုဗစ်ကဝက်ဆေးကိုအချိန်မီလုံလုံလောက်လောက်ထိုးမပေးနိုင်တဲ့အတွက်သူ့အစိုးရအဖွဲ့ဟာကြဲကြဲပြန့်ပြန့်အဝေဖန်ခံနေရတာပါ။ဒါပေမဲ့အခုလိုကိုဗစ်ကာကွယ်ဆေးပြဿနာမှာတိုင်ငင်ကလေးက private နှုတ်ထွက်ပေးဖို့ဘယင်စနစ်နဲ့ဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ဖို့ဒီမိုကရေစီရေလှုပ်ရှားသူတွေကမနစ်ကစပြီးဆန္ဒပြတောင်းဆိုနေတာပါ။သူတို့လှုပ်ရှားမှုကမနစ်ကဆန္ဒပြသူ2000လောက်ထိရှိနေတတ်တာဖြစ်ပြီးအခုတော့ဥဆောင်သူတွေအဖမ်းခံရတာ COVID-19 အတွက်ကန့်သက်တာအပြင်ထိုင်းစစ်တပ်ပအဝင်အုပ်ချုပ်သူတွေကဘရင်စနစ်ကိုအကာအကွယ်ပေးနေတာကြောင့်လှုပ်ရှားမှုအချိန်လျော့ပါသွားပါတယ
်။အိန္ဒိယနိုင်ငံရဲ့လူဦးရေအထူးထက်ဆုံးဥတ္တရပရဒေ့ရှ်ပြည်နယ်မှာတနင်္ဂနွေနေ့ကထောင်ပေါင်းများစွာသောလယ်သမားတွေစုဝေးဆန္ဒပြခဲ့ကြပါတယ်။ဒါဟာဝန်ကြီးချုပ်နရင်ဒရာမိုဒီအစိုးရကပြဋ္ဌာန်းထားတဲ့စိုက်ပျိုးရေးဆိုင်ရာဥပဒေသစ်3ခုကိုပြန်လည်ရုပ်သိမ်းပေးဖို့လာနေချီကြအခုချိန်ထိတောင်းဆိုဆန္ဒပြပွဲတွေကအကြီးအမားဆုံးဆန္ဒပြပွဲဖြစ်ပါတယ်မူဇာဖာနာဂါမြို့မှာပြုလုပ်တဲ့အဲ့ဒီဆန္ဒပြပွဲကိုလေသမား5သိန်းကျော်တက်ရောက်ခဲ့တယ်လို့ဒေသခံရဲတပ်ဖွဲ့ကပြောပါတယ်ဥပဒေသေးအရကုမ္ပဏီကြီးတွေနဲ့ရှင်ပြန်ရမှာလေသမားတွေရဲ့တန်မွေးဝမ်းကြောင်းလုပ်ငန်းပေါင်းပိုကျင်းသွားစေတာကြောင့်အခုလိုဆန္ဒပြနေကြတာဖြစ်ပါတယ်လူဦးရေတန်း240ရှိတဲ့ Uttar Pradesh ပြည်နယ်ဟာစိုက်ပျိုးရေးလုပ်ငန်းအဓိကလုပ်ကိုင်နေတာပါလူဦးရေတန်း 1300 ကျော်ရှိတဲ့အိန္ဒိယနိုင်ငံမှာလေသမားဥယျာဉ်ကထက်ဝက်ကျော်ရှိပါတယ်။စိုက်တိုင်းပြည်ရဲ့စီးပွားရေးလေပတ်မှုပမာဏဒေါ်လာ 2.8 ထရီလီယံရဲ့15ရာခိုင်နှုန်းဟာလေယာကန်တာဖြစ်ပါတယ
်။ကဘာကြီးပူနွေးမှုနဲ့အတူပင်လယ်ရေပြင်မြင့်တက်မှုကြောင့်ကန်ယူရန်ဒေတာတွေရေလွှမ်းပြီးလူအများအပြားရွှေ့ပြောင်းအခြေချတဲ့အဖြစ်နဲ့ကြုံရတာကိုအိန္ဒိယနဲ့ဘင်္ဂလားဒေ့ရှ်နိုင်ငံတို့ရဲ့အရှေ့ပိုင်းဆန္ဒပန်မြို့ဝကျွန်းပေါ်ဒေတာမှာထင်ထင်ရှားရှားတွေ့မြင်နေရပါတယ်။ရာသီဥတုပြောင်းလဲမှုဆိုင်ရာနိုင်ငံတကာအဖွဲ့ကြီးဖြစ်တဲ့ IPCC ကနောက်ဆုံးထုတ်ပြန်တဲ့အစီရင်ခံစာမှာအိန္ဒိယသမုဒ္ဒရာရေပြင်အားတခြားရေပြင်တို့ထက်ပိုမြန်မြန်ပူနွေးနိုင်တယ်လို့သတိပေးပါတယ်။လက်ရှိမှာပင်လယ်ရေမျက်နှာပြင်မြင့်တက်မှုကြောင့်ဒီကန်ယူရန်ဒေသတွေမှာနေအိမ်တွေပုံမှန်ရေကြီးတဲ့ဒဏ်ကိုဒေသခံတွေခံနေရတယ်လို့ဒေယားစိုက်ကင်းတွေမှာစားငံရေးဝင်ပြီးသုံးမရပဲဖြစ်ကုန်တာနဲ့ကြုံရပါတယ်။ဒါပြင်ရာသီဥတုပြောင်းလဲမှုနဲ့ဆက်နွယ်ပြီးကြုံရတဲ့ဆိုက်ကလုန်းမုန်တိုင်းနဲ့ရေကြီးရေရှမ်းမှုတို့သဘာဝဘေးအန္တရာယ်တွေပါရင်ဆိုင်နေရတာပါ။အိန္ဒိယကန်ယူရန်လျှောက်ပင်လယ်ရေမျက်နှာပြင်ဟာဆင်းထင့်တွဲမှာတလက်မှကြော်ကြော်မြင့်တက်နေတာဖြစ်ပြီးဒါဟာကမ်းစက်ကနေ6လက်မှခွဲကြော်ကြော်ရေလွှမ်းခံပြီးမြေသားဆုံးရတဲ့သဘောဖြစ်နေတာပါ
။ဂျပန်နိုင်ငံတိုကျိုမှာကျင်းပတဲ့မတန်ဆွမ်းသူများပါရာအိုလံပစ်ပြိုင်ပွဲကိုတော့တနင်္ဂနွေနေ့ကပိတ်ပွဲလုပ်ပြီးအဆုံးသတ်လိုက်ပါပြီ။အခုလိုတိုကျိုအိုလံပစ်ပွဲကျင်းပခွင့်ရရှိကြောင်းလွန်ခဲ့တဲ့၈နှစ်တုန်းကရွေးချယ်ကြေညာခံရတာပါ73ရက်ကြာကျင်းပခဲ့တဲ့ပါရာအိုလံပစ်ပိတ်ပွဲကိုဂျပန်အမျိုးသားအားကစားရုံကြီးမှရင်သက်ရှူမဲပွဲကျင်းပခဲ့ပြီးဂျပန်ဘီယင်ရဲ့ညီအင်းရှိမင်းသားအာခီရှိနိုကိုတိုင်တက်ရောက်ခဲ့ပါတယ်ပုံမှန်တိုကျိုအိုလံပစ်ပွဲကတော့လွန်ခဲ့တဲ့တလတုန်းကပြီးဆုံးသွားခဲ့ပါတယ်2020မှာကျင်းပဖို့ရတာတဲ့တိုကျိုအိုလံပစ်ပွဲကိုအချိန်ရွှေဆိုင်ခဲ့ရတာပါ2024တိုကျိုအိုလံပစ်ပွဲကိုတော့ပြင်သစ်နိုင်ငံမှာကျင်းပဖို့ရှိပါတယ်ဗျာ
Direct from Washington The Voice of America
တင်းတွေကိုဒေါက်ခင်မျိုးသက်နဲ့ကိုညံဝင်းအောင်တို့ညင်ညာပေးခဲ့တာပါရှင်အခုတော့ဆက်သွယ်မေးမြန်းချက်တစ်ခုကိုတင်ပြပေးပါမယ်လာမယ့်စက်တင်ဘာ14ရက်နေ့မှာ85ချိန်မြောက်ကုလသမဂ္ဂအထွေထွေညီလာခံစတင်မှာပါဒီညီလာခံမှာမြန်မာစစ်ကောင်စီကခန့်အပ်တဲ့ကိုယ်စားလှယ်နဲ့ NUG အမျိုးသားညီညွတ်ရေးအစိုးရကိုကိုးစားပြုမဲ့အရင် NLD အစိုးရကတမ္မတ်ကြီးတို့နှစ်ဦးအနက်ဘယ်သူကတရားဝင်ကိုယ်စားလှယ်အဖြစ်အသိအမှတ်ပြုခြင်းခံရနိုင်ပါသလဲအမေရိကန်ပြည်ထောင်စုဂျော့ချ်ဝါရှင်တန်တက္ကသိုလ်နိုင်ငံတကာဆက်ဆံရေးပါမောက်ခခရစ်စတီနာဖင့်စ်ကိုဥကျော်ဆန်တာဆက်သွယ်မေးမြန်းထားပါတယ်ရှင
် Professor Christina Finks မြန်မာပြည်သူတွေကတော့သူသဖြင့်ဒီမိုကရေစီလူလာတဲ့မြန်မာပြည်သူတွေကတော့တမ္မကြီးဥကျော်မထွန်းကိုပဲမြန်မာနိုင်ငံရဲ့တရားဝင်ကိုယ်စားလှယ်ဖြစ်လာဖို့ယုံကြည်မျှော်လင့်နေကြပါတယ်
I think we can't really say yet. I think there's a possibility that the NUG could get the seat, but
okay.
there's also
NUG ကိုယ်စားလှယ်ကကုလသမဂ္ဂအထွေထွေညီလာခံမှာနေရာရဖို့အလားအလာရှိတယ်လို့ပြောနိုင်ပါတယ်။ဒါပေမဲ့ဘယ်ဘက်ကိုမှမပေးဘဲခြံလက်ထားနိုင်တဲ့အလားအလာလည်းရှိနေပါတယ်။အဝေးရောက်အစိုးရကိုယ်စားလှယ်တွေကိုကုလသမဂ္ဂမှာနေရာပေးခဲ့တဲ့အစဉ်လာတွေအတိတ်ကရှိခဲ့ပူပါတယ်။1990ပြည့်လွန်နှစ်တွေတုန်းကဟေတီနဲ့ဆီယာလီယွန်နိုင်ငံတွေရဲ့ကိစ္စမှာဒီလိုလုပ်ခဲ့ပူပါတယ်ကိုယ်စားလှယ်စီစီရေးကော်မတီအနေနဲ့ဆုံးဖြတ်ချက်တစုံတရာမချပဲကိုယ်စားလှယ်နေရာတွေကိုကွက်လက်ထားတဲ့ကိစ္စမျိုးလည်းရှိပါတယ်1990ပြည့်လွန်နှစ်တွေတွင်မှာပဲကမ္ဘောဒီးယားနဲ့အာဖဂန်နစ္စတန်ကိစ္စတွေမှာအဲ့ဒီလိုဖြစ်ခဲ့တာပ
ါဒီလိုကိုယ်စားလှယ်ရွေးချယ်တဲ့အဆုံးဖြတ်ဟာ Credential Committeeလို့ခေါ်တဲ့ဒီကုလသမဂ္ဂကော်မတီတစ်ခုရဲ့အဆုံးဖြတ်ပေါ်မှာမူတည်ရသလား
No there's also another step first the credential committee makes a decision so for instance let's say
နောက်တစ်ဆင့်ရှိပါသေးတယ်ပထမဦးဆုံးကတော့စီစီရေးကော်မတီကဆုံးဖြတ်ပါတယ်စစ်ကောင်စီကိုနေရာပေးမလား NUG ကိုနေရာပေးမလားဆိုတာသူတို့ကဆုံးဖြတ်ပါလိမ့်မယ်အဲ့ဒီနောက်ဒီကော်မတီရဲ့ဆုံးဖြတ်ချက်ကိုလက်ခံမလားငြင်းပယ်မလားဆိုတာကုလအထွေထွေညီလာခံမှာဆုံးဖြတ်နိုင်ခွင့်ရှိပါတယ်။ဒါကြောင့်အမှန်တကယ်အားဖြင့်အဆင့်နှစ်ဆင့်ရှိတယ်လို့ပြောရမှာပါ
။ဒီပထမဆင့်ဖြစ်တဲ့စီစီကော်မတီရဲ့ဆုံးဖြတ်ကိစ္စမှာသူမှဖြင်းဆိုရပါလို့တရုတ်တို့ရုရှားတို့စတဲ့နိုင်ငံတွေကစစ်ကောင်စီနဲ့ပတ်သက်ပြီးသူတို့အကျိုးစီးပွားတွေအများကြီးဆင့်နေတဲ့အတွက်ဒီကောင်စီရဲ့ကုစလေကိုပဲဆက်လက်ပြီးအသိအမှတ်ပြုနိုင်တယ်လို့ဆန့်နေကြသူတွေလည်းရှိပါတယ်။ဘယ်လိုသဘောပါလဲ။
Well, I think there are a number of factors at play. It's not just the particular
ဆိုရရီဟာမြန်မာနိုင်ငံနဲ့ပတ်သက်ပြီးသူတို့ရဲ့အကျိုးစီးပွားတစ်ခုတည်းကိုသာကြည့်တာမဟုတ်ပါဘူး။ဒီထက်ပိုပြီးတော့ကြဲကြဲပြန့်ပြန့်ကြည့်ရတဲ့အစဉ်လာရှိပါတယ်။ဥပမာအားဖြင့် NUG ကိုကုလသမဂ္ဂမှနေရာပေးလိုက်မယ်ဆိုရင်နောက်အနာဂတ်မှာဖြစ်လာနိုင်တဲ့အဝေးရောက်အစိုးရတွေရဲ့ပြဿနာမှလည်းဒီလိုအကျက်အတဲမျိုးပေါ်လာနိုင်တယ်ဆိုတာထည့်သွင်းစဉ်းစားကြရပါတယ်။
ဒီလိုကိစ္စမျိုးမှာအဆုံးဖြတ်ပြဖို့အတွက်နိုင်ငံတကာဥပဒေထဲမှာတိတိကျကျပြပြသားသားရေးသားဖော်ပြထားတာတွေရှိပါသလား
there's really no firm rule there's a kind of established practice which is that
တိကျခိုင်မာတဲ့ပြဋ္ဌာန်းချက်တော့မရှိပါဘူးလက်တွေ့ကျင့်သုံးနေကြတာမျိုးတွေတော့ရှိပါတယ်အစိုးရတရက်တည်းနယ်မြေကိုထိန်းချုပ်နိုင်တယ်မြို့တော်ကိုထိန်းချုပ်နိုင်တယ်ဆိုရင် Credential Committee စီစီရေးကော်မတီကရောအထွေထွေညီလာခံကပါအတိအမှတ်ပြပါတယ်အခိုင်အမာရေးထားတာတော့မဟုတ်ပါဘူးဒါကစံတတ်မှတ်ချက်ပါဘာကြောင့်လဲဆိုရင်အစိုးရရဲ့အနေနဲ့နိုင်ငံတကာအတိုင်းဝိုင်းမှာတည်ငြိမ်မှုရှိစေခြင်းလို့ဖြစ်ပါတယ်ဒါ့ပေမဲ့လည်းကျမအရင်ပြောခဲ့သလိုပဲချင်းချက်တည်းလည်းရှိပါတယ်ဘလို့လဲဆိုတော့နယ်မြေနဲ့နိုင်ငံမျိုးတော်ကိုထိမ့်ချုပ်နိုင်တယ်ဆိုပေမဲ့အာနာသိမ့်တက်လာတဲ့တချို့အစိုးရဟေတီနဲ့ဆီယာလီယွန်နိုင်ငံတွေရဲ့ကိစ္စမှာတော့အတိမတ်မပြုတ်ခဲ့ကြပါဘူ
းနောက်ဆုံးပြောမယ်ဆိုရင်ဒီကိစ္စမှာယဒိပြအဖြစ်မရှိသေးဘူးဆိုတဲ့သဘောပဲလားခရစ်စတီနာ
That's right there's no answer yet but I think that you know
ဟုတ်ပါတယ်တိကျတဲ့အဖြစ်မရှိသေးပါဘူးဖြစ်နိုင်တာအခြေအနေ၃ခုရှိပါတယ်။ NUG ကိုရွေးကောင်းရွေးပါလိမ့်မယ်။စစ်ကောင်စီကိုရွေးကောင်းရွေးပါလိမ့်မယ်။အခုလောလောဆယ်မှာဘသူကိုမှမရွေးဘဲထားတဲ့ကုလသမဂ္ဂအဖွဲ့တချို့လည်းရှိနေပါတယ်။ဒါကြောင့်အများဆုံးဖြစ်နိုင်ခြေရှိတာကဘဲကိုစလဲကိုမှမရွေးဘဲထားနိုင်ပါတယ
်။ဥကျော်ဆန်းသားပါရှင်။မြမအရေးဆွေးနွေးခန်းအစီအစဉ်ကိုနားဆင်ရအောင်ပါ။ မြန်မာနိုင်ငံမှာစစ်တပ်ကြီးဆိုတဲ့အာဏာသိမ်းမှုအဆုံးမတန်မချင်းအထူးသဖြင့်လူငယ်တွေရဲ့အနာဂတ်ပျောက်ဆုံးနေဦးမှာဖြစ်တယ်လို့မကြာသေးခင်ကနယ်သာလန်နိုင်ငံကိုရောက်ပြီးခိုလုံခွင့်တောင်းခံထားတဲ့မတ်အီနီတာမောင်ကပြောပါတယ်တရုတ်နိုင်ငံဂွမ်ဂျိုစီးတက္ကသိုလ်ကနေကြောင်းပြီးခဲ့တဲ့ဒေါက်တာအီနီတာမောင်က VOA ကိုအခုလိုကိုညာဝဲအောင်ကဆက်သွယ်မိမျက်နှာမှာအခုလိုဖြေကြတာဖြစ်ပါတယ်မြမအရေးဆွေးနွေးကြပါရှင်
မအီနီတာမောင်ကဒီနယ်သာလန်နိုင်ငံမှာနိုင်ငံရေးခုလုံဖို့ဟိုရောက်ဖြစ်လာတဲ့အကြောင်းကိုအရင်ရှင်းပြပါလားခင်ဗျ။အ
ော်ဟုတ်ကဲ့ရှင့်ညီမတရုတ်မှာ2014ဆက်ပြီးတော့ကျောင်းတက်နေတာပေါ့နော်။အော်ဟောညီမ2020မှာဘွဲ့ရပြီးတော့အိမ်ပြန်ဖို့လုပ်တဲ့အချိန်မှာပေါ့နော်။ကိုဗစ်ကြောင့်မလို့ပြန်လို့မရဘူး။အဲ့ဒီနောက်ပိုင်းနောက်2021 February လပိုင်းရောက်လာပြီပေါ့နော်။အဲ့ဒီမှာစစ်သက်အာဏာတင်းပြီးတော့နောက်ပိုင်းမှာစကြားတဲ့အခါကစပြီးတော့ညီမကိုယ့်ရဲ့ကိုပိုင် Facebook ပေါ်မှာစပြီးတော့သူတို့ဘလို့တွေတင်းပြီးတော့နောက်သူတို့ရဲ့ရက်ဆက်မှုတွေပေါ့နော်။နောက်တစ်ဖြည်းဖြည်းနဲ့ပြည်သူတွေအပေါ်မှာဆန္ဒပြတဲ့လူအပေါ်မှာတုံ့ပြန်မှုတွေကိုတစ်ခုပြီးတစ်ခုညီမတက်နိုင်တဲ့လောက် share တာပေါ့နော်။ဘာဖြစ်လို့လဲဆိုတော့ကိုကတရုတ်မှာဆိုတော့ကိုတိုင်လမ်းပေါ်ထွက်ပြီးတော့ဆန္ဒမပြနိုင်တဲ့အတွက်ကိုတက်နိုင်သမျှ information လေးတွေ share ပေးတာပေါ့နော်။အဲ့ဒီနောက်ပိုင်းညီမလေးယတနာဆိုလဲသူကအခု905နဲ့ပုံမှန်အထောက်ခံရပြီးတော့အခုရှောင်နေရတာပေါ့နော်။အကယ်၍သူ့ကိုလာဖမ်းတဲ့အခါကျလို့ရှိရင်သူ့ကိုမတွေ့တဲ့အခါကျရင်မိသားစုတွေအနှိမ့်ဆက်ခံရတာပေါ့နော်။အဲ့ဒီအခါကျတော့အခုညီမတို့မိသားစုတွေလည်းတကွဲတပြားနဲ့အဲ့ဒါကြောင့်မလို့ညီမပြန်လို့ဘလို့မှပြန်လို့မရတော့ဘူးပေါ့နော်လေရင်လည်းမရှိဘူးအကယ်၍ရှိခဲ့ရင်တောင်မှလေစိတ်မှညီမကိုဘလို့လေးဆက်ဆံမလဲညီမကိုခေါ်ပြီးတော့အဲ့လိုမျိုးနှိပ်စက်ဖို့ကများနေတဲ့အတွက်ကြောင့်မလို့တည်သွားတာပဲဖြစ်ဖြစ်တောင်မှမဟုတ်တခြားနိုင်ငံမှာတော့ခိုးလုံနေတာပဲဖြစ်ဖြစ်ပိုကောင်းတာပေါ့နော်အာဒါပေမဲ့လည်းဘာမှရွေးချယ်စရာမရှိတဲ့အတွက်ကြောင့်ဒီလိုပဲလာလိုက်ရတာပါရှင
်ညီမအီနီတာမောင်ရဲ့ညီမမယရနာဒီ905ကကြီးနဲ့ဟိုဖန်ဝန်းထုတ်ခံတာကဘာကြောက်ပါလဲ
ဟုတ်ကဲ့သူဟာဆိုရင်လဲညီမလိုပဲပေါ့နော်အချက်အလက်တွေအကုန်လုံးကို share ပါတယ်ဖြစ်နိုင်တယ်မြောက်သူကတော်တော်များများလေး share ပါတယ်သူမှာတငယ်ချင်းတွေလည်းအများကြီးရှိပါရှင်အဲ့ဒီမှာဖန်ဝန်းထုတ်ခံရတဲ့လူတွေအများကြီးပေါ့နော်အစိုးရတွေနာမည်ကြီးကြီးမကြီးကြီးအဲ့လို activist မှန်တယ်မြောက်ကိုအဲ့လိုမျိုးထုတ်တာပေါ့နော
်အဲ့တော့ဒီတရုတ်နိုင်ငံမှာကြောင်းပြီးသွားပြီဆိုပေမဲ့တရုတ်နိုင်ငံမှာဆက်ပြီးတော့နေမယ်ဆိုရင်ရောမဖြစ်နိုင်ဘူးလားတရုတ်အစိုးရကဟိုလိုဗီဇာထုတ်ပေးပြီးတော့ကူညီဆောက်ရှောက်ပေးတာမျိုးရောမရှိနိုင်ဘူးလားခင်ဗ
ျဟုတ်တရုတ်နိုင်ငံမှာခိုလုံခွင့်ရှောက်ဖို့ကလုံးဝမဖြစ်နိုင်ပါဘူးရှင်ဘာလို့လဲဆိုတော့အကယ်၍တရုတ်လူမျိုးတယောက်နဲ့လက်ထပ်ယူပြီးတော့နေမယ်ဆိုလို့ရှိရင်တော့မှသူတို့ကဗီဇာကိုခဏပဲ9နှစ်လောက်ပဲအဲ့လိုမျိုးပေးရပေါ့နော်အကယ်၍အဲ့ဒီလူနဲ့ကိုကပြဿနာဖြစ်ပြီးတော့ကွဲကွာသွားခဲ့မယ်ဆိုရင်ထပ်ပြီးတော့နေလို့မရတော့ဘူးရှင်။အဲ့ဒါကြောင့်မလို့ညီမအနေနဲ့ခိုလုံခွင့်ကိုဘလို့မှရှောက်ဖို့မပေးဘူးရှင်။အကယ်၍ကျောင်းတက်နေတဲ့ဗီဇာပဲရှိမယ်။အဲ့ဒီဗီဇာကုန်လို့ရှိရင်အဲ့ဒီနိုင်ငံကနေထွက်သွားမယ်။မထွက်သွားလို့ရှိရင် fine ကောက်မယ်။အဲ့လိုမျိုးနောက်ဆက်တွဲအများကြီးတွေစိုးကြိုးတွေအများကြီးရှိပါတယ်ရှင်
။ဘာဖြစ်လို့နေတလန်နိုင်ငံကိုရွေးချယ်ပြီးထွက်ရတာပါလဲ။
ညီမအင်တာနက်မှာဖာကာတာပေါ့နော်နယ်သာလန်နိုင်ငံကအခုအချိန်မှာတခြားနိုင်ငံတွေထက်လူမှုရေးအခွင့်အရေးကိုပို့ပြီးတော့ဦးစားပေးတယ်ပြီးတော့နောက်အဲ့လိုမျိုးဒုက္ခတွေရောက်တဲ့အခါမှာလည်းကောင်းကောင်းမွန်မွန်ဆက်ဆံတာပေါ့နော်တက်နိုင်တဲ့လောက်ဖြည့်ဆည်းပေးတယ်နောက်ပြီးတော့ဒီမှာလူမျိုးဘာသာခွဲခြားတာလည်းမရှိဘူးပေါ့နော်ညီမနိုင်ငံမှာဆိုရင်သိရတဲ့အတိုင်းပဲညီမကမွတ်စလင်အစ္စလာမ်ပေါ့နော်အစ္စလမ်ဆိုလို့ရှိရင်သူတို့အမြဲတမ်းနှိမ်ချပြီးတော့ဆက်ဆံတာတို့နောက်အဲ့လိုမျိုးဘာမှအပြစ်မလုပ်ဘဲနဲ့တောင်အပြစ်ရှာတာတို့ညီမအကယ်၍ပြန်သွားခဲ့မှဆိုလို့ရှိရင်သူများထက်အန်တီရနှစ်ဆပိုကြီးရယ်ပေါ့နော်အဲ့ဒါကြောင့်မလို့မပြန်မဲနဲ့ဒီနိုင်ငံကိုလာပြီးတော့အဆိုင်လမ်းလျှောက်ဖို့စိတ်ဆုံးဖြတ်ချက်ချပြီးတော့ရောက်လာပါရှင
်အဲ့တော့နယ်သာလန်ကဒီလူမှုဖူလုံမှုဆောက်ရှောက်ရေးကောင်းတာတို့နောက်လူအခွင့်အရေးနဲ့ပတ်သက်လာလို့ရှိရင်ကောင်းမွန်တဲ့ဟလာမှတ်တမ်းတွေရှိတာတို့အဲ့လိုရှိတဲ့အနေအထားမှာကိုကဟိုတိထားမှန်းထားတာနဲ့အခုရောက်လာတဲ့အချိန်မှာဟ လာဘလို့ကြွားချမှုတွေဘလို့အခက်ခဲတွေနဲ့ရင်ဆိုင်ရပါသလဲ
ဟုတ်ကဲ့ညီမဒီဟိုရောက်လာတော့လေငွေကနေခေါ်သွားတာပေါ့နော်အဲ့လိုမျိုးထောင်လိုမျိုးပဲပေါ့နော်ဟိုလုံးဝအပိတ်ကြီးဟိုလုံးဝထွက်လို့မရဘူးပေါ့နော်တကွတကားနောက်မှာပဲနေရတယ်တနေ့မှာတနားနှစ်နာရီလောက်ဟိုအပြင်ခဏထွက်ပြီးတော့အဲ့လိုမျိုးလူတွေနဲ့ပိုင်းနဲ့စကားပြောလို့ရတာပေါ့နော်အဲ့ဒီမှာညီမအ
ဲ့ဒါကဘယ်မြို့မှာပါလဲ
ဟုတ်အဲ့ဒါအမ်စတာဒမ်မှာပါရှင်အမ်စတာဒမ်လေစိတ်လေစိတ်နဲ့နီးတဲ့အဲ့လိုမျိုးအထုတ်ခံမှာအဲ့ဒီမှာညီမ18ရက်လောက်ပေါ့နော်နေလိုက်ရတယ်အမှန်တကယ်ဆိုလို့ရှင်ရက်ဒီထက်နေတာပေါ့နော်ကျွန်တော်လက်ဆံအဲ့ဒီမှာညီမတို့နေရာမှာကိုဗစ်လူတယောက်ရှိတော့ဟိုသူတို့ရှိနေတွေပါလေငားပေးပြီးတော့ကိုယ့်အမှုကို process လုပ်ဖို့အဲ့ဒါတွေအကုန် freeze လုပ်လိုက်တာပေါ့နော်အဲ့ဒါတွေအကုန်ရန်တန်လိုက်တာပေါ့အဲ့ဒါကြောင့်မလို့ညီမပို့ပြီးတော့ရက်ကြောက်ပါပေါ့နော်18 19ရက်လောက်အဲ့လောက်နေလိုက်ရတယ်အဲ့ဒီနောက်ပိုင်းညီမကို Amsterdam နဲ့ဝေးတဲ့နေရာမှာ3နာရီ4နာရီလောက်ရထားနဲ့သွားလို့ရတဲ့နေရာမှာညီမကိုထားထားပေါ့နော်အခုအခုအဲ့လိုမျိုးတန်းရားလေးလိုမျိုးမှာနေပါရဲ့ရှင်တယောက်တည်းတော့မဟုတ်တခြားမိသားစုတွေနဲ့ share ရပါတယ်ညီမတို့ဒီတန်းရားလေးမှာအဲ့လိုမျိုးအိမ်လိုမျိုးအဲ့လိုမျိုးအိမ်လေးရှိရဲ့အဲ့အိမ်လေးထဲမှာလူတွေအများကြီးနေရတာပေါ့နော်အဲ့လိုမျိုးရေချိုးကအိမ်သားဆိုလို့ရှင်လည်းအကုန်လုံး share ပေါ့အိမ်ခန်းချင်းချင်းလေးထဲမှာနေရပါတယ်ဒါပေမဲ့လည်းအဆင်ပြေပါရဲ့ရှင်အဆင်ပြေအောင်နေနေရတာပေါ့နော်တခြားလူတွေကိုမေးကြည့်တော့သူတို့က6လအတွင်းမှာနေထိုင်ခွင့်ပေးရင်လည်းပေးဒါမှမဟုတ်ရင်တစ်နှစ်နှစ်နှစ်ထပ်ပြီးတော့ဆောင်းရတာလည်းရှိတယ်လို့ပြောပါတယ်ရှင်။ဒါပေမဲ့ညီမအနေနဲ့ကတော့ကိုကရေချက်ရှိရကွာစေးချောင်းလက်တက်ပြီးွားကြီးဘွဲ့လည်းရပြီးွားကြီးဆိုတော့ကိုနိုင်ငံကိုအကျိုးမပြုနိုင်တော့မှတခြားနိုင်ငံမှာကိုတက်နိုင်သမျှလုပ်ပေးချင်တာပေါ့နော်။အခုသူတို့ကဆောင်းခိုင်းတော့ညီမဘာမှလုပ်လို့မရဘူ
း။ဟုတ်ကဲ့။
သူတို့ဘလောက်ဆောင်းနိုင်မလဲဆိုတော့သေးချာလည်းမသိသေးဘူးအဲ့လိုမျိုးစောင့်နေရတော့ဗောနော်မျောလင်းချက်ပြက်ပြီးတော့အဲ့လိုမျိုးရီမန်းချက်တွေပျောက်ဆုံးသွားမှာဆိုလို့
ဆိုတော့မြန်မာနိုင်ငံမှာဆေးကြောင်းမတက်ဖက်နဲ့ဘာလို့ဟိုတရုတ်နိုင်ငံမှာသွားတက်ဖြစ်တာပါလဲခင်ဗ
ျဟုတ်ကဲ့မြန်မာဆယ်တန်းအောင်တော့ဟာမြန်မာနိုင်ငံဆေးမှတ်မမီဘူးဗောနော်နောက်တော့အဖေတငယ်ချင်းရဲ့တမီးလေးကတရုတ်နိုင်ငံမှာဆေးကြောင်းတက်နေတယ်ပြီးတော့သူတို့ပြောတာကတော့တရုတ်နိုင်ငံမှာဆိုရင်အဲ့လောက်အမှတ်အများကြီးမလို့ဗောနော်ဆေးချောင်းတက်ခွင့်ရနိုင်တယ်ဆိုပြီးတော့ဆန်းလျှောက်ကြည့်ဆိုပြီးတော့ညီမလျှောက်ကြည့်လိုက်တော့ဟိုအဲ့ကွမ်ဂျိုးကဆေးချောင်းကြောင်ကလက်ခံပါတယ်အဲ့ဒါကြောင့်မလို့ quantum ဖြစ်တာပါရှင
်အဲ့ဒီမှာရောအခြားမြန်မာဆေးချောင်းသားတွေရှိပါသလား
ညီမတွားတက်တဲ့အချိန်ကဆေးချောင်းသားမြန်မာဆိုလို့ညီမတယောက်ပဲရှိပါတယ်ညီမတက်ပြီးတော့နှစ်နှစ်သုံးနှစ်ရောက်တဲ့အခါမှာမြန်မာတယောက်နှစ်ယောက်ထပ်ရပါတယ်ရှင်
ဟိုဒီနေရာမှာပေါ့နော်တရုတ်နိုင်ငံနဲ့ပတ်သက်ပြီးတော့တခုသိချင်တာကဒီတရုတ်အစိုးရဆိုလို့ရှိရင်လက်ရှိအနာသိမ်းထားတဲ့စစ်ကောင်စီနဲ့သူတို့ဆက်ဆံရေးအတော်လေးကိုပြေလည်တာပြီးတော့နိုင်ငံတကာမျက်နှာစာမှာအကာအကွယ်ပေးနေတာကြီးလည်းကျွန်တော်တွေ့ရပါတယ်အဲ့ခါကျတော့ဒီအနာသိမ်းတဲ့ကိစ္စကိုဒီတာမန်တရုတ်ပြည်သူတွေတရုတ်ကျောင်းသူကျောင်းသားတွေကဘလို့အမြင်ရှိကြတယ်လဲဘလို့သဘောထားရှိတာကိုတွေ့ခဲ့ရပါတယ
်ဟုတ်အနာသိန်းနာနဲ့ပတ်သက်ပြီးတော့သူတို့ညီမတိရဲ့လူတွေကနိုင်ငံရေးမသိလို့လားတိတ်ပြီးတော့မဖတ်လို့လားမသိဘူးပေါ့နော်အဲ့ဒီအကြောင်းနဲ့ပတ်သက်ပြီးတော့ဘာမှတိတ်ပြီးတော့မပြောဘူးသူတို့တိတာကဗမာနိုင်ငံမှာစစ်အာဏာသိမ်းထားရယ်ဆိုပြီးတော့ပဲတိတာပေါ့နော်သူတို့ရဲ့အစိုးရဗမာနိုင်ငံကိုအဲ့လိုမျိုးလက်နက်အားနဲ့ရောနောက်တက်ကနိုလော်ဂျီဘိုင်းနဲ့ရောအလုံးကူညီပေးနေတာသူတို့တိတ်မသိဘူးရှင်ဟုတ်ညီမတို့ကလည်းကြောင်းထဲမှာဆိုတော့လေသူတို့ဆေးနဲ့ပတ်သက်တာပဲဖတ်တာများတယ်အဲ့လိုမျိုးနိုင်ငံရေးနဲ့ဆိုတော့တိတ်မသိဘူးရှင်ဟုတ
်ညီမသိတဲ့အတိုင်းပဲဒီနိုင်ငံတစ်ခုမှာဆိုလို့ရှိရင်နိုင်ငံရဲ့အနာဂတ်ကဟိုလူငယ်ဒုရဲ့အင်အားပေါ်မှာမိကိုအားထားရပါတယ်ဆိုတော့မြန်မာနိုင်ငံမှာလက်ရှိအာဏာသိမ်းလိုက်တဲ့ဟလာစစ်ကောင်စီကနေပြီးတော့ညီမတို့လိုလူငယ်ဒုအပေါ်မှာဘလောက်ထိဟိုအလေးထားမှုဆက်ဆံမှုရှိတာကိုမြင်မိပါတယ်
ဟုတ်ကဲ့သူတို့ကလူငယ်တွေအပေါ်တော်တော်လေးကိုဆက်စွန့်ယုံရှာပြီးတော့မုန်းတီးပြီးတော့ရန်သူလိုအပေါ်သဘောထားရလို့မြင်ပါရဲ့ရှင်။ဘာဖြစ်လို့လဲဆိုတော့လူငယ်တွေကပညာတက်ပြီးတော့သူတို့ကိုပုံကံမှာစိုးရတာပေါ့နော်။အဲ့လိုမျိုးပညာနဲ့ပဲဖြစ်ဖြစ်လက်နက်နဲ့ပဲဖြစ်ဖြစ်အဲ့လိုမျိုးသူတို့ပုံကံမှာအရန်စိုးတဲ့အတွက်ကြောင့်လူငယ်တွေကိုသူတို့ကြောက်တယ်။ကြောက်ပြီးတော့အဲ့လိုမျိုးရန်သူအနေနဲ့ဆက်ဆံပြီးတော့ရရဆက်ဆက်ကိုတတ်ပါရဲ့။ အဲ့လိုမျိုးဆန္ဒပြတဲ့အထဲမှာလည်းယောက်ျားမိန်းမမခွဲခြားဘဲနဲ့အလူငယ်တွေအများကြီးအသက်ခံရတာမတည်တည်မဲ့တည်သွားရတာအများကြီးကိုရှိပါရဲ့ရှင်တော်တော်လူငယ်တွေတော်တော်မုန်းပါရဲ
့ဟုတ်ကဲ့အခုဆိုလို့ရှိရင်စစ်တပ်ကအာဏာသိမ်းတာက9လကျော်လာပါပြီခင်ဗျအဲ့ခါကျတော့ညီမတို့လူငယ်တွေမျှော်မှန်းထားတဲ့အပြောင်းအလဲတစ်ခုကမကြခင်ရှေ့အနာဂတ်မှာဘယ်လိုမျိုးမျှော်လင့်ချက်ထားပါလဲ
ညီမစိတ်ထဲကတကယ်ခံစားရတာပြောရမယ်ဆိုလို့ရှိရင်တော့လူငယ်တွေကတကယ်ကိုတော်ပြီးတော့တကယ်ကိုတော်လှန်နေကြပါတယ်သူတို့အဖက်ဖက်ကပေါ့နော်လမ်းပေါ်ထွက်တဲ့လူငယ်ကလည်းထွက်ဟိုအင်တာနက်ကနေ share လုပ်ရတဲ့လူကလည်း share သူတို့လုံနိုင်တဲ့ကန္တာပေါင်းစုံကနေပါဝင်ပြီးတော့လုံနေတဲ့အတွက်ကြောင့်မလို့ညီမကတော့တင်းနေမှာပေါ့နော်ဒီနိုင်ငံသားတွေအားလုံးဒုက္ခပေးပြီးနှစ်90ကြော့ကြော့ဒုက္ခပေးတဲ့သူတို့အမြင့်ပြတ်ချေမုန်းနိုင်မယ်လို့တော့ယုံကြည်ချက်တော့ထားတာပေါ့စစ်ကောင်းဆောင်နဲ့သူတို့ရဲ့ဆွေမျိုးတစ်တိုက်ပေါ့နော်အဲ့လိုမျိုးအာနာသိန်းတဲ့လူရဲ့အားလုံးညီမတို့တနည်းနဲ့ချေမုန်းနိုင်မယ်လို့ယုံကြည်ပါတယ်ညီမတို့အားလုံးစူးစမ်းနေရပေါ့နော်အဲ့ဒီကြောင့်မလို့အမြန်ဆုံးသူတို့အရှုံးပေးပြီးတော့ညီမတို့နိုင်ငံပြန်ပြီးတော့သူပြန်လဲကောင်းမွန်ထူထောင်လိုက်နိုင်မယ်လို့ယုံကြည်ပါတယ်မျှော်လဲမျှော်လင့်ပါတယ်ရှင်
အခုပေါ့လေဒီဟလာဟိုပြည်သူလူထုကရွေးချယ်တင်မြှောက်ထားတဲ့ကိုယ်စားလှယ်အတော်များများပါဝင်ထားတဲ့ NUG ဂျာကလာအစိုးရတက်လဲပေါ်ပေါက်နေတာပေါ့နော်ဒီ NUG အစိုးရရဲ့လက်ရှိလှုပ်ဆောင်ချက်တွေပေါ်မှာရောဘယ်လိုမြင်မိပါသလဲအားရမှုရှိပါသလား
သူတို့ကတက်နိုင်သမျှညီမဖတ်ရတဲ့လောက်တော့တက်နိုင်သမျှတော့လှုပ်နေတာပါပဲဒါပေမဲ့အားရမှုရှိလားဆိုတော့အားမရပါဘူးရှင်ဘာလို့လဲဆိုတော့covid ပဲဖြစ်ဖြစ်နောက်စီးပွားရေးပဲဖြစ်ဖြစ်အခုလူတွေကဘယ်လိုပြောမလဲဆိုတော့အခုပညာရေးလည်းမရှိဘူးစီးပွားရေးအလုပ်အကိုင်လည်းအကုန်ခက်ခဲနေရပေါ့နော်သူတို့စူးစမ်းပြီးမှဘာလို့မှထိထိရောက်ရောက်မဖြေရှင်းနိုင်တဲ့အတွက်အကြောင်းမလို့အားမရတာပါရှင်အခုငွေကြေးဖောင်းပွားမှုတွေရောအဲ့လိုမျိုး covid နဲ့မတည်တည်မဲ့တရားရတဲ့လူတွေအများကြီးပဲ
အဲ့ဒါကဟိုလက်ရှိတကယ်တိုင်းပြည်ကိုတာဝန်ယူပြီးတော့ထိန်းထားတဲ့စစ်ကောင်စီဘောမှာပို့ပြီးတော့တောင်းဝန်မရှိဘူးလား
ဟုတ်ကဲ့ရှင်သူတို့ကြောင့်မလို့ပေါ့ရှင်ဟုတ်အမင်းအောင်လိုက်နဲ့သူရဲ့အပေါင်းပါတွေပေါ့နော်အဓိကတော့သူတို့ပဲပေါ့နော်သူတို့ကြောင့်မလို့နိုင်ငံကအခုချွတ်ချွတ်ချုံပြီးတော့ဘာမှမရှိတော့ပေါ့နော်သူတို့ကြောင့်မလို့လူငယ်တွေအခုရီမန်းချက်ပြောက်အနာကပ်ပြောက်မတည်တည်မဲ့တရားရတဲ့လူတွေအများကြီးမှာအများကြီးပဲတော်တော်လေးကိုစိတ်မကောင်းဖျားပေါ့နော်ညီမကထွက်လာနိုင်ခဲ့ပြီမဲ့သူတို့ညီမနိုင်ငံမှာနေခဲ့ရတဲ့သူတွေအားလုံးတွေးမတော်တားမဆက်ပေမဲ့တကယ်ကိုနေတိုင်းညီမတရင်နေကြာပြီးတော့စိတ်မကောင်းဖြစ်ရပါတော့เนาะညီမဆူတောင်းပေးပြောင်းအလွယ်ပြီးတော့လည်းဘာမှမတတ်နိုင်တဲ့အတွက်ကြောင့်မလို့တော်တော်လေးစိတ်မကောင်းဖြစ်ရပါရှင
်ဟုတ်ကဲ့အခုလိုမျိုး VOA ကိုမေးမြန်းခွင့်ပေးတဲ့အတွက်မအီနီတာမောင်ကျေးဇူးတင်ပါတယ်ခင်ဗျအ
ော်ဟုတ်ကဲ့ပါရှင်ကျေးဇူးတင်ပါတယ
်ညဝင်းအောင်စီစဉ်တင်ဆက်ခဲ့တဲ့အပတ်စဉ်မြမရေးဆွေးနွေးခန်းအစီအစဉ်ပါရှင် VOE မြမပိုင်းအစီအစဉ်ရဲ့တင်းတင်းလာနေမိနစ်ခင်ထုတ်လွှင့်ချက်တွေကိုဆက်ပြီးထုတ်လွှင့်ပေးနေပါတယ်ရှင
် VOE American Dan ရုပ်သံနဲ့ Radio ထုတ်လွှင့်မှုတွေကိုနေ့စဉ် American ပြည်အောင်စု Washington မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်တင်ဆက်ပေးနေပါတယ်ကျိုးရူဖန်ယူမှုနဲ့လိုင်းတိုမီတာတို့အပြင်ကျမတို့ VOE မြန်မာပိုင်းအင်တာနက်ဆာမျက်နှာဖြစ်တဲ့ bamis.voenews.com မှာလည်းကြည့်ရှုနိုင်နိုင်ပါတယ်။ဒီကျမတို့ရဲ့အင်တာနက်ဆာမျက်နှာကိုဝင်ကြည့်လို့မရရင်တခြားနောက်နီးလန်းတစ်ခုအနေနဲ့ siphon link ဖြစ်တဲ့ 8473748.info ဆိုတဲ့ website ဆာကိုရိုက်ထည့်လိုက်တာနဲ့ကျမတို့ VOE မြန်မာပိုင်းပင်မဆာမျက်နှာကိုရောက်ရှိနိုင်ပါတယ်။info ဖြစ်ပါတယ်။ဒါပြင်လူမှုကွန်ရက်ဆာမျက်နှာတွေဖြစ်တဲ့ YouTube နဲ့ Twitter ဆာမျက်နှာတွေကနေလည်းနားဆင်ကြည့်ရှုသတင်းတွေကိုဖတ်ရှုလို့ရပါတယ်။ VOA မြန်မာပိုင်း YouTube လိပ်စာက youtube.com/voabamese channel ဖြစ်ပါတယ်။စလုံးပေါင်းက voabamese channel ဖြစ်ပါတယ်။ YouTube ဆာမျက်နှာကိုရောက်ပြီဆိုရင် VOA Bamese လို့ရိုက်ထည့်လိုက်ရင်လည်းကျမတို့ဆာမျက်နှာကိုရောက်နိုင်ပါတယ်။Twitter မှာဆိုရင်တော့ twitter.com/voabamis ဖြစ်ပါတယ်။စလုံးပေါင်းက twitter.com/ VOA BURMESE ဖြစ်ပါတယ်။အသံနဲ့ထုတ်လွှင့်ချက်တွေကို SoundCloud ကနားထောင်ခြင်းနဲ့ကျွန်တော် soundcloud.com/voabermes ဖြစ်ပါတယ်။ VOA American သံရုပ်သံနဲ့ Radio ထုတ်လွှင့်ချက်တွေကိုမြန်မာပြည်သူတွေစီအရောက်ပို့ပေးနိုင်ဖို့အစီအမဲကြိုးပမ်းနေပါတယ်ရှင
်။မင်္ဂလာမနက်ခင်ဗျာသောရရှင်များရှင်။ VOA American သံရဲ့2021ခုနှစ်စက်တင်ဘာလ6ရက်တနင်္လာနေ့မနက်ခင်းစီစဉ်တွေကိုလိုင်းဒိုမီတာ25 kHz 12133ည၊လိုင်းဒိုမီတာ40 kHz 8413ည၊လိုင်းဒိုမီတာ58 kHz 5805တို့ကနေဆက်လက်ထုတ်လွှင့်ပေးနေပါတယ်။အခုဒုတိယပိုင်းမှာတော့ကမ္ဘာသတင်းမီဒီယာတွေထဲကမြန်မာဆိုင်ရာသတင်းတချို့ကိုကောက်နှုတ်တင်ပြပေးမှာဖြစ်တယ်လို့မြန်မာပြည်ကပေးစာအစီအစဉ်ကိုလည်းနှาศင်ချရမှာဖြစ်ပါတယ်။ဒီထဲကမှအခုအရင်ဆုံးတော့နိုင်ငံတကာမီဒီယာတွေမှာဖော်ပြခဲ့ကြတဲ့မြန်မာဆိုင်ရာသတင်းတွေကတချို့ကိုမတ်အင်ချင်းနိုင်ကောက်နှုတ်တင်ပြပေးပါမယ်ရှင်။
မင်္ဂလာပါရှင်။ကမ္ဘာသတင်းနေထဲမှာရေးသားဖော်ပြနေတဲ့မြန်မာနိုင်ငံဆိုင်ရာဆောင်းပါးတွေကိုမူရင်းအပေါ်မပြတ်ကောက်နှုတ်တင်ပြနေတဲ့အစီအစဉ်ကနေကြိုဆိုပါရစေ။ကျမအင်ဂျင်နိုင်ပါ
။မြန်မာစစ်တပ်ကနေစွန့်ခွာထွက်ပြေးသူများတိတိတတ်တာမြင့်တက်လာနေခြင်းဆိုတဲ့ခေါင်းစဉ်နဲ့အိန္ဒိယအခြေဆိုင် IBG News သတင်းအွန်လိုင်းမှာရေးသားထားတဲ့ဆောင်းပါးကိုအရင်ဆုံးတင်ပြမှာပါ။အခုဆိုရင် February 1ရက်နေ့ဆီယနာတိမ်မှုကိုစန့်ကျင်တဲ့အာနာဖီဆန်ရေး CDM လှုပ်ရှားမှုမှာပူးပေါင်းပါဝင်လာတဲ့စစ်သားနဲ့ရဲတပ်ဖွဲ့ဝင်ပေါင်း 2,000 ကျော်ထိရှိလာပြီဖြစ်ကြောင်းအစချီရေးထားပါတယ်။ဒီထက်မကလည်းရဲနဲ့စစ်တပ်ဖွဲ့ဝင်တွေပိုးပြီးထွက်လာဖို့ရှိတယ်လို့လည်းအိန္ဒိယမြန်မာနယ်စပ်မီဇိုရမ်မှာခိုလုံနေတဲ့ CDM ဦးဆောင်လှုပ်ရှားသူတဦးက INS သတင်းဌာနကိုပြောကြားခဲ့တယ်လို့ဆိုပါတယ်။မိသားစုတွေအပေါ်ထိခိုက်မှုတွေရှိမှာကိုစိုးရိမ်ရတဲ့အတွက်အမည်မဖော်လိုတဲ့ CDM တပ်မတော်အရာရှိတဦးပြောပြချက်အရတပ်မတော်ထိပ်ပိုင်းမှာပါအကွဲကြောင်းတွေတိတိတသားထင်ရှားစွာဖြစ်ပေါ်နေတယ်လို့ဆိုပါတယ်။စစ်ကောင်စီခေါင်းဆောင်ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ဟာသူ့ရဲ့ကိုကြိုးရီမန်းချက်အတွက်စစ်တပ်ကိုအခက်အခဲအကြက်တဲရောက်အောင်ဆွဲချခဲ့တယ်လို့ဗိုလ်ချုပ်တချို့ကခံစားနေရတယ်လို့သူကတဆက်တည်းပြောပြခဲ့ပါတယ်။အငိမ့်စားလည်းမယူနောက်အခြားသူတွေကိုလည်းထိဆုံးရောက်အောင်လဲခွင့်မပြုတဲ့စစ်ဗိုလ်ချုပ်လိုမျိုးကိုယာဒုအဆင့်လိုက်ရှိနေတဲ့စစ်တပ်အရာရှိတွေကမလိုလားကြဘူးလို့ဆိုပါတယ်။အခုဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်အာဏာသိမ်းမှုကြောင့်စီးပွားရေးလုပ်ငန်းတွေဆုံးရှုံးပျက်စီးမှာကိုစိုးရိမ်မကင်းဖြစ်နေတဲ့ဗိုလ်ချုပ်တွေတိုးလာနေတယ်လို့ဆိုပါရယ်ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ဟာတမရဖြစ်ချိန်ခဲ့ပြီး NLD ကောင်းဆောင်ဒေါက်ဆန်းစုကြည်ကဒါကိုညင်းပယ်လိုက်ချိန်မှာအာဏာသိမ်းဖို့အဘိတ်ပေးခဲ့တာဖြစ်တယ်ဆိုတာဗိုလ်ချုပ်တွေကသိကြတယ်လို့ဆိုပါရယ်ဒီမိုကရေစီအပြောင်းလဲမှာစစ်တပ်အနေနဲ့အထိခိုက်မရှိတိတ်ခါရှိတဲ့အဆင့်နေရာမျိုးသူတို့ကလူလာကြပေမဲ့ဒါကိုဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ကလစ်လျူရှုခဲ့တယ်လို့မြင်ကြောင်း CDM မှာပါဝင်နေတဲ့စစ်တပ်အရာရှိတဦးကပြောပြခဲ့ပါတယ်စစ်သားဦးရေ3သိန်းရှိတယ်ဆိုတော့မြန်မာစစ်တပ်မှာအခုလိုစွန့်ခွာထွက်ပြေးလာကြသူအရေအတွက်2000ကျော်လောက်ပဲရှိတယ်ဆိုပေမဲ့ဒီအရေအတွက်မျိုးတက်မတော်သမိုင်းမှာတစ်ခါမှမရှိခဲ့ဘူးလို့ဆိုပါတယ်CDM အာနာဖီဆိုင်လှုပ်ရှားမှုမှာပါဝင်ကြသူတွေတဲ့စစ်သားအဆင့်ကစပြီးတက်ကြက်ဗိုလ်ကြီးကနေဗိုလ်မှူးအဆင့်ထိပါဝင်တယ်လို့ဆောင်းပါးမှာဖော်ပြထားပါတယ်ရှင်။ဆက်လက်တင်ပြမှာကကြေညာမထားတဲ့မြန်မာခီးစဉ်တရုတ်အထူးတန်တမန်အစုံသတ်ဆိုတဲ့ခေါင်းစဉ်နဲ့ဒီဒီပလိုမတ်သတင်းအွန်လိုင်းမှာဆက်ပစတင်းစတင်ဂျီယိုရေးသားထားတဲ့ဆောင်းပါးဖြစ်ပါတယ်။ဆန်ဂိုရှန်ရဲ့တိတ်တဆိတ်သွားခဲ့တဲ့ခီးဟာမြန်မာအပေါ်တရုတ်ရဲ့ဆက်ဆံရေးပုံမှန်အတိုင်းပြန်ပြီးလဲပတ်နေတယ်ဆိုတာပြသနေတာဖြစ်တယ်လို့ဆောင်းမရှင်ကဆိုပါတယ်။ဒီသတင်းပတ်အစောပိုင်းကမြန်မာနိုင်ငံဆိုင်ရာတရုတ်အထူးတန်တမန်တဦးဟာကြိုတင်ကြေညာခြင်းမရှိဘဲမြန်မာနိုင်ငံကိုတွားရောက်ခဲ့တာပါ။စစ်ကောင်စီခေါင်းဆောင်ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်နဲ့တွေ့ဆုံခဲ့တယ်လို့မြန်မာအနာဂတ်နိုင်ငံရေးလမ်းကြောင်းကိုလည်းဆွေးနွေးခဲ့တယ်လို့ဆိုပါတယ်။တရုတ်အစိုးရရဲ့အာရှရေးရာအထူးတန်တမန်ဆန်ဂိုရှန်ဟာမြန်မာနိုင်ငံကိုဩဂုတ်လ22ရက်နေ့ကနေ28ရက်နေ့အထိလာရောက်ခဲ့တာဖြစ်ပြီးဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်နဲ့အခြားထိပ်တန်းစစ်ကောင်ဆောင်တွေကိုလည်းတွေ့ဆုံခဲ့တယ်လို့ဩဂုတ်လ31ရက်နေ့ထုတ်မြန်မာနိုင်ငံဆိုင်ရာတရုတ်တန်ရုံရဲ့ကြေညာချက်မှာဖော်ပြထားပါတယ်။သူ့ရဲ့ခီးစဉ်အတွင်းမြန်မာနိုင်ငံရဲ့အခင်းကျင်းနဲ့ COVID-19 တိုက်ဖျက်ရေးတရုတ်မြန်မာပူးပေါင်းဆောင်ရွက်မှုနဲ့ပတ်သက်လို့နှစ်နိုင်ငံအမြင်ချင်းဖလှယ်ခဲ့ကြတယ်လို့လည်းတရုတ်နိုင်ငံသားဝင်ကြီးဌာနပြောခွင့်ရဝမ်ဘင်းကအင်္ဂါနေ့သတင်းစာရှင်းလင်းပွဲမှာပြောကြားခဲ့တယ်လို့ဆိုပါရယ် အရသာဆူရကိုဖြုတ်ချပြီးအာနာသိမ့်လိုက်တဲ့စစ်ကောင်စီအပေါ်တရုတ်ဆူရဘက်ကအတိမတ်ပြုလာတဲ့အခြေအနေကိုဆောင်းပါရှင်ကသုံးသပ်ထားရမှာပထမပိုင်းမှာတရုတ်ဆူရပိုင်သတင်းစာကနေဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ကိုတက်မတော်ကာကွယ်ရေးဦးစီးချုပ်ဆိုပြီးရည်ညွှန်းရာကနေဧပြီလနောက်ပိုင်းမှာနိုင်ငံတော်အုပ်ချုပ်ရေးကောင်စီဥက္ကဋ္ဌလိုရည်ညွှန်းသုံးနှုန်းခဲ့တယ်လို့ဂျွန်လမှာတော့မြန်မာခေါင်းဆောင်ဆိုပြီးစတင်ရည်ညွှန်းခဲ့တယ်လို့ဆိုပါတယ်။အဲဒီလမှာပဲစစ်ကောင်စီနိုင်ငံသားရေးဝန်ကြီးဦးဝနမောင်လင်းကိုချုပ်ကင်းမှာကျင်းပတဲ့တရုတ်အာဆီယံနိုင်ငံသားရေးဝန်ကြီးများအထူးစည်းဝေးကိုဖိတ်ကြားခဲ့တာပါ။အခုတရုတ်အထူးတန်တမန်ရဲ့ခီးစင်ဟာမြန်မာနိုင်ငံမှာအချိန်ကြာမြင့်စွာကတည်းကရှိနေတဲ့တရုတ်ရဲ့မဟာဗျူဟာမြောက်အကျိုးစီးပွားကိုတိုးချဲ့ဖို့စစ်ကောင်စီနဲ့တန်တမန်ရေးရာဆေးဆက်ဆွေးနွေးမှုတွေကိုအရှိန်မြှင့်လိုက်တာဖြစ်တယ်လို့လည်းဆောင်းပါးမှာဖော်ပြထားပါတယ်ရှင်။နောက်ဆုံးအနေနဲ့တင်ပြမှာကကမ္ဘာတဝန်းမှာရှိတဲ့ဒီမိုကရေစီနဲ့အရက်ဖက်အဖွဲ့အစည်းတွေအတွက်ဒီနှစ်နွေရာသီဟာဆိုးရွားလှကြောင်းနဲ့ဒါကိုပြန်လှည့်ဖို့အချိန်တန်ပြီဆိုတဲ့ခေါင်းစဉ်နဲ့ဒီဝါရှင်တန်ပို့စ်သတင်းစာမှာအက်ဒီတာဘုတ်အဖွဲ့ရေးသားထားတဲ့ဆောင်းပါးဖြစ်ပါတယ်။ဒီနှစ်နွေရာသီအတွက်အဆိုးရွားဆုံးသတင်းကတော့အာဖဂန်နစ္စတန်နိုင်ငံမှာအစိုးရဝါဒီလှုပ်ရှားမှုတွေရဲ့အောင်းမွဲပဲဖြစ်တယ်လို့ဆိုပါတယ်။ကမ္ဘာတဝန်းလုံးမှာဆိုရင်လည်းသတင်းမီဒီယာတွေတက်မကတွေနိုင်ငံရေးပါတီတွေလူထုလှုပ်ရှားမှုတွေနဲ့သူတို့ရဲ့ခေါင်းဆောင်တွေကိုအာဏာရှင်တွေကအင်အားသုံးဖိနှိပ်ခဲ့ပါတယ်။လွတ်လပ်ခွင့်တွေဆုံးရှုံးခဲ့ရတဲ့နွေရာသီအဖြစ်ဆောင်းပါးမှာဖော်ပြထားပါတယ်။မြန်မာနိုင်ငံမှာဆိုရင်နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါအောင်ဆန်းစုကြည်ဦးဆောင်တဲ့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်အပြတ်အသတ်အနိုင်ရခဲ့တဲ့ရွေးကောက်ပွဲအပြီးမှာစစ်တပ်ကအာဏာသိမ်းခဲ့ပြီးဒေါအောင်ဆန်းစုကြည်ကိုလည်းဖမ်းဆီးထိန်းသိမ်းထားပါတယ်။ဒေါအောင်ဆန်းစုကြည်ကိုယ်တိုင်အစိုးရဖြစ်နေတဲ့ကာလတုန်းကသူ့အပေါ်လူခွင့်ရေးလှုပ်ရှားသူတွေစိတ်ပျက်ခဲ့ရတာတွေရှိခဲ့ပေမဲ့သူ့ရဲ့ပါတီကိုလူထုကရွေးချယ်ခဲ့တယ်ဆိုတာကိုတော့မေးခွန်းထုတ်ဆရာတော်မလိုဘူးလို့ဆိုပါတယ်။ဒါပေမဲ့လည်းအခုချိန်မှာစစ်ကောင်စီဟာပါတီဝင်တွေကိုအကြမ်းဖက်ဖမ်းဆီးနေတယ်လို့အပြင်းထန်ဖိနှိပ်နေပြီးဒေါအောင်ဆန်းစုကြည်ကိုလည်းဖမ်းဆီးထားပါတယ်။ဟောင်ကောင်မှာဆိုရင်လည်းတရုတ်ကအကြီးအကျယ်ဖိနှိပ်နေတာတွေကိုစောင်းမားမှအချက်လက်တွေနဲ့တကွဖော်ပြထားပါတယ်။အခုလာမယ့်ဒီဇင်ဘာလမှာကျင်းပမယ့်သမ္မတဘိုင်ဒန်ရဲ့ဒီမိုကရေစီထိပ်သီးညီလာခံအတွက်အရေးပေါ်ပန်းနိုင်ကတော့လက်ရှိသွားနေတဲ့လမ်းကြောင်းကိုပြောင်းပြန်လှည့်ဖို့လက်တွေ့ကြတဲ့အရေးယူမှုတွေကိုဖော်ဆောင်ဖို့နဲ့အာဏာရှင်တွေကိုရှေ့တန်းကနေရဲရဲဝံ့ဝံ့တိုက်နေသူတွေကိုအားပေးကူညီဖို့ဖြစ်တယ်လို့ဆောင်းမမှာဖော်ပြထားပါတယ်ရှင်။ကြည့်ရှုအားပေးကြတဲ့အတွက်ကျေးဇူးထူးတင်ပါတယ်။မြန်မာပြည်သူပြည်သားအားလုံးဘေးအန္တရာယ်အတွေ့အထိကနေကင်းဝေးကြပါစေလို့လည်းဆုမွန်ကောင်းတောင်းပါတယ
်။မိုက်အင်ဂျင်နိုင်ကောက်နှုတ်တင်ပြပေးခဲ့တာပါရှင်။အခုကတော့မိုက်အေးတန်တာကျော်စီစဉ်တင်ဆက်နေတဲ့မြန်မာပြည်ကပေးစာသတင်းပတ်စင်ကဏ္ဍကိုနားဆင်ကြပါရှင်။
ပေးနေကင်းရှင်ပြီးတော့မင်္ဂလာရှိတဲ့နေ့ဖြစ်ပါစေတော်ရရှင်များရှင် VOE ကိုရေးလာတဲ့တော်ရရှင်တွေရဲ့ပေးစာတွေ email တွေ VOE Facebook စာမျက်နှာမှာလာပြီးတော့ရေးကြတဲ့တော်ရရှင်တွေရဲ့မှတ်ချက်တွေနဲ့ Messenger ကစာတွေကိုတော့မြန်မာပြည်ကပေးစာများအစီအစဉ်ကနေပြန်ချားပေးပါရမရှင်နောက်ပိုင်းမှာတော့ VOE တစ်ချစ်တော်ရရှင်တွေကိုမေတ္တာတိလက်ဆောင်မြန်မာသချင်းလေးတစ်ပုဒ်နဲ့လည်းဖြောပြပေးဦးမှာဖြစ်ပါတယ်အခုတော့အရင်ကျွန်မတို့စီကို Messenger ကနေပြီးရေးလာတဲ့တော်ရရှင်တွေရဲ့စာတွေဖော်ပြပေးသွားခြင်းပါတယ်ကိုမင်းမင်းဆိုတဲ့တော်ရရှင်ကတော့ VOE ဝိုင်းတော်သူဝိုင်းတော်သားများခင်ဗျာသတင်းအမှန်ကန်တင်ပြလို့မကွေးမျိုးသူမျိုးသားနေသူနေသားတွေအားလုံးဝမ်းသာစွာဖြင့်နေ့စဉ်ဖမ်းယူနားဆင်နေရရှိပါတယ် VOE မိသားစုကိုကျေးဇူးတင်ပါတယ်ဟုတ်ကဲ့နားဆင်အားပေးတဲ့အတွက်အထူးကျေးဇူးတင်ပါတယ်တင်ညွှန်ဆိုတဲ့တော်ရရှင်ကလည်းမင်္ဂလာပါ VOE ဝိုင်းတော်သားများတဲ့ VOE ကိုစာလေးတစ်စောင်ပို့ချင်လို့ရနိုင်ပါမလားလို့မေးလာပါတယ်ဟုတ်ကဲ့ပါအခုလိုမျိုးစာရေးပြီးတော့မေးလာတဲ့နေရာကနေပြီးတော့ကျမတို့စီစာရေးသားပေးပို့နိုင်ပါတယ်။ဒါမှမဟုတ်လည်းကျမတို့ရဲ့ email လိပ်စာ bambi@voenews.com ကို email ရေးပို့နိုင်ပါတယ်နော်။အခုလိုဆက်သွယ်လာတဲ့အတွက်ကျေးဇူးတင်ပါတယ်။ view ကိုနေ့စဉ်နားဆင်နေပါတယ်။အစီအစဉ်တင်ဆက်သူတွေကိုလည်းအားပေးနေပါတယ်။ကိုကျော်ကျော်သိန်းဒေါက်ခင်မျိုးသက်မေရသနာကျော်အားလုံးကိုအားပေးပါတယ်။ review ကနေနားဆင်တာပါလို့ရေးလာတဲ့သောရရှင်တယောက်ကတော့
မင်္ဂလာပါ VOE VOE ကိုနေ့စဉ်နားဆင်နေပါတယ်။အကြံပြုစရာမရှိတော့အောင်ကောင်းပါတယ်တခါတလေမှာရေဒီယိုလိုင်းလေးကြည်လင်ပြတ်သားမှုမရှိပါဘူး VOA ကိုနားထောင်ရတာဘူးတူတာရပါတယ်ဒီထက်မကအောင်မြင်ပါစေနောက်ပြီးလူလူမိတ်ဆွေရုပ်တံကိုလည်းအားတဲ့အချိန်ကြည့်ပစ်ပါတယ်ကျေးဇူးပါ VOA
ဟုတ်ကဲ့ပါဒီသောရရှင်ကလူလူမိတ်ဆွေရုပ်တံကိုလည်းကြည့်ရှုအားပေးတဲ့သောရရှင်ဖြစ်ပါတယ်ဟုတ်ကဲ့ပါလူလူမိတ်ဆွေရုပ်တံလိုင်းမှာရှင်တော့ကျမတို့ရေဒီယိုအစီအစဉ်တွေကိုရုပ်မြင်သံကြားအစီအစဉ်တွေကိုအားလုံးကိုတပေါင်းတစည်းနဲ့ထုတ်လွှင့်ပေးနေပါတယ်နော်အခုလိုမျိုးဖန်ယူနာဆင်ရတာအဆင်ပြေလို့ကြားရတာဝမ်းသာမိပါတယ်ကျမတို့ view ရဲ့အဖွဲ့သားတွေအားလုံးကိုမြေတားစုမပေးပို့လာတဲ့နောက်ထပ်သောရရှင်ကတော့ Champion ဆိုတဲ့သောရရှင်ဖြစ်ပါတယ်အင်္ဂလိပ်လိုစလုံးပေါင်းထားတာမလို့ကျမအတန်ထွက်မှရင်ခွလို့စီချင်ပါတယ်
တရင်မှန်အမြဲထုတ်လွှင့်ပေးနေတဲ့ VOA ကိုအထူးကျေးဇူးတင်ရှိပါတယ်။အစီအစဉ်တင်ဆက်သူများအားလုံးကျမ်းမာချမ်းသာကြပါစေကြောင်းနဲ့ထာဝရဘုရားသခင်ထံတော်ဘာမှငြိမ်သက်ပျော်ရွှင်ဝမ်းမြောက်ခြင်းများရရှိခံစားကြပါစေလို့ဆုတောင်းမေတ္တာပို့လိုက်ပါတယ်
။နောက်ထပ်သောရရှင်တယောက်သူကလည်း VOA အဖွဲ့သူအဖွဲ့သားတွေအားလုံးကပ်ဘေး၃ပေါင်းကနေပြီးတော့ကင်းလွတ်နိုင်ကြပါစေဆိုတော့စာရေးလာပါတယ်။ဒီသောရရှင်က
မင်္ဂလာပါ VOA ကျွန်တော်ရေးပို့လိုက်တဲ့စာလေးလေလိုင်းပေါ်ကဖတ်ကြားပေးလို့အထူးကျေးဇူးတင်ပါတယ်။ဘာဖြစ်လို့လဲဆိုတော့ကျွန်တော်ကရှစ်လေးလုံးအရေးအခင်မတိုင်ခင်ကတည်းက VOA ကိုအမြဲအားပေးနေသူပါ။နောက်ပြီးတနင်္ဂနွေညတိုင်းဦးစီသူအောင်မြင့်မတ်အင်ဂျင်နိုင်တို့မြမပြည်အတွက်သုံးသက်ချက်ဆောင်ပါကိုအမြဲနားထောင်နေသူပါ။အခုတော့စိတ်မကောင်းပါဘူး။ဦးစီသူအောင်မြင့်အမြန်ဆုံးပြန်လည်လွတ်မြောက်ပါစေလို့ဆုတောင်းပေးလိုက်ပါတယ်။ VOA အဖွဲ့သူအဖွဲ့သားအားလုံးကတ်သုံးပါဘေးကလွတ်ကင်းကြပါစေ
။ဟုတ်ကဲ့ပါ။ဒီသောရရှင်ကတော့ကျမတို့ VOA ကပင်နိုင်ဆောင်ပါရှင်ဟိုတလောတော့ကပဲဖန်စီခံရတဲ့ဦးစီသူအောင်မြင့်အမြန်ဆုံးပြန်လည်လွတ်မြောက်ပါစေလို့ဆုတောင်းပေးလာတာပါ။သူ့လိုပဲနောက်ထပ်ဦးစီသူအောင်မြင့်ဖန်ခံရလို့ဆိုရင်ကြောင်းရေးလာတဲ့သောရရှင်နောက်တစ်ယောက်ကတော့မေဒနာကျော်ကြီးတဲ့ကျွန်တော်က CDM ဝန်ထမ်းတယောက်မလို့နာမည်ကိုတော့လှုပ်ဝက်ပေးဖို့ထပ်ဆင့်တောင်းဆိုချင်ပါတယ်လို့ဆိုလာပါတယ်။သူက VOE ကကျွန်တော်ရဲ့တငယ်ချင်းမှဆိုပြီးတော့ Messenger ကစာကိုအခုလိုအစားချီလာပါတယ်
။မင်္ဂလာပါ VOE ရေ။ဖီဖီကညစဉ်ညအတိုင်း VOE ကိုနားထောင်နေသူတယောက်ဖြစ်တော့ငယ်စဉ်တောင်ကြီးကလေးဘဝကလေးကကျွန်တော်ဟာ VOE အစီအစဉ်တွေနဲ့ရင်းနှီးပြီးသားပါ။ငငယ်လေးကလေးကအဖေရေဒီယိုကနေနားထောင်ခဲ့တာ။အခုဆိုအိမ်နောင်နောင်ကြနေပါပြီ။ခုဆိုရင်အင်တာနက်လိုင်းတွေရသည်ဖြစ်စေမရသည်ဖြစ်စေတယ်လီဖုန်းကိုဘေးချပြီးည9နာရီထိုးတာနဲ့ VOE စီစဉ်တွေကိုနားထောင်တော့တာပါပဲတနင်္ဂနွေနေ့တိုင်းတင်ဆက်နေကြဖြစ်တဲ့ဦးစီသူအောင်မြင့်ရဲ့ပြည်တွင်းသတင်းသုံးသပ်ချက်အစီအစဉ်ကိုအရန်သဘောကျမိပါတယ်တချို့သောတနင်္ဂနွေညအစီအစဉ်တွေဆိုရင်အင်တာနက်ဆာမျက်နှာကနေဒေါင်းလုဒ်ဆွဲထားပါသေးတယ်ခင်ဗျာအခုတော့ဦးစီသူအောင်မြင့်တယောက်အကြမ်းဖက်စစ်တပ်ကဖမ်းဆီးခံလိုက်ရတော့နှစ်ဆနှစ်နှစ်ညအစီအစဉ်ကစပြီးပြည်တွင်းသုံးသက်ချက်အစီအစဉ်ကပါမလာတော့ပါဘူးမပါနိုင်မှန်းအစကတည်းကတည်ခဲ့ပြီးသားပါဗျာဦးစီသူအောင်မြင့်တယောက်အချုပ်ထောင်ထဲမှာအစင်မှပြပါလီစဗျာသူတရင်ကြားပြီးကတည်းကစိတ်မကောင်းဖြစ်မိတာအမှန်ပါဗျာဦးစီသူအောင်မြင့်အတွက်ဖျားမှာဆူတောင်းပြီးနေပါမယ် VOA ဝိုင်းတော်သူဝိုင်းတော်သားများအားလုံးဘေးပြာဝေးကွာ၍ကျန်းမာချမ်းသာကြပါစေလို့လဲဆူတောင်းပေးနေပါမယ်ခင်ဗျာ
ဟုတ်ကဲ့ပါဒီသောရရှင်နေ view ကပင်နိုင်ဆောင်းပါရှင်ဟိုတလောတော့ကဖန်စီခံရတဲ့ဦးစီသူအောင်မြင့်အတွက်အစအစအရာရာဆူတောင်းပေးပါတယ်ဆိုပြီးရေးလာကြတာဖြစ်ပါတယ်အခုဆက်ပြီးတော့သောရရှင်နေရဲ့ရင်းဖွင့်စာတွေကိုဆက်ပြီးဖော်ပြပေးသွားခြင်းပါတယ်ထိုင်းနိုင်ငံကသောရရှင်ဖိုးချန်ရေးလာတဲ့ရင်းဖွင့်စာမှာတော့ကျွန်တော်ကထိုင်းနိုင်ငံမှာအလုပ်လုပ်နေတဲ့သူပါကျွန်တော်နေတာကတော့ထိုင်းနိုင်ငံမဟာချိုင်းကော့စမို့မှာနေပါတယ်သူကထိုင်းနိုင်ငံရောက်နေတာမလို့ပါစပို့ကို3လတစ်ချိန်တုံးထူရတဲ့ကိစ္စမြန်မာတန်ရုံကိုမေးချင်ပါတယ်ဆိုပြီးတော့အခုလိုမျိုး view ရတစ်ဆင့်မေးလာပါတယ
်ကျွန်တော်တို့3လတစ်ချိန်တုံးထူရပါတယ်တခါထူဘတ်80ပေးရပါတယ်ကျွန်တော်ပြောချင်တာကကိုဗစ်ကျူဝင်နေရတဲ့အခါပါစပို့တုံးထူလို့မရပါဘူးကျွန်တော်တို့10ရက်လောက်ကြော်သွားပါတယ်တင်းငွေပါပါပါတယ်အဲ့ဒါစာအုပ်တို့ကိုဘန်းငွေ300ယူပြီးတန်ရိုက်တယ်ပြောပါတယ်ကျွန်တော်တို့အလုတ်ကလည်းနားရပတ်စပို့တန်လည်းခံရပါတယ်မြန်မာလူမျိုးချင်းဒီလိုမလို့သင့်ပါဘူးခင်ဗျာပတ်စပို့တုံးထုပေးတာကမြန်မာလူမျိုးပါခင်ဗျာပတ်စပို့ရုံးလေးဖွင့်ထားပြီးမြန်မာလူမျိုးတွေစီကပိုက်ဆံဒီလိုမျိုးယူနေတာမြန်မာတန်ရုံးကအရာရှိကြီးတွေဒီလိုမျိုးလုတ်ခိုင်းတာလားဆိုတာထိုင်းနိုင်ငံရောက်မြန်မာအလုပ်သမားများအားလုံးကိုစားကျွန်တော်မေးချင်တာပါကျေးဇူးပြုပြီးကျွန်တော်အခုပို့လိုက်တဲ့စာတွေကို VOA မှလူချင်းမင်းများတွေ့ရှိပါကထိုင်းနိုင်ငံရှိမြန်မာတန်ရုံးမှလူကြီးမင်းများကိုတဆင့်မေးပြီးထိုင်းနိုင်ငံမှာအလုပ်လုပ်နေရတဲ့မြန်မာရွှေပြောင်းအလုပ်သမားများကိုအကျိုးအကြောင်းသိစေချင်ပါတယ်ခင်ဗျာ
ဟုတ်ကဲ့ပါထိုင်းနိုင်ငံမှာမြန်မာတွေကိုကူစားပြုတဲ့တန်ရုံးနေနဲ့သူတို့ရွှေပြောင်းလုပ်သားတွေကြုံနေရတဲ့ဒုက္ခတွေကိုစာနာနားလည်စေချင်ပါတယ်ဆိုပြီးတော့ဒီသောရရှင်ဖိုးချန်စာရေးပြီးတော့ထိုင်းနိုင်ငံမြန်မာတန်ရုံးကိုပြောလာတာဖြစ်ပါတယ်
မနိုင်ငံမှာကိုဗစ်တတိယလှိုင်းနဲ့ကိုဗစ်ကူးစက်မှုတွေပြန့်ပွားတယ်။ကိုချိန်ဆိုတော့ကမ္ဘာမှာကိုဗစ်ဖြစ်တာတစ်နှစ်ခွဲရှိသွားပြီဖြစ်ပါတယ်။နောက်တော့ဖေဖော်ဝါရီလလွန်ခဲ့တဲ့9လကစပြီးတော့မြန်မာနိုင်ငံမှာစစ်အာဏာသိမ်းမှုဖြစ်ခဲ့ပါတယ်။ဒါကြောင့်မလို့ကိုဗစ်ကြောင့်ပိတ်ထားရတဲ့အလုပ်တွေအခုလည်းဆက်ပြီးတော့မဖွင့်နိုင်မလဲပတ်နိုင်လုပ်ငန်းတွေမလဲပတ်နိုင်မနဲ့လုပ်သားတွေလည်းတော်တော်များများအလုပ်ပြုတ်ကြရပါတယ်နော်။ဒီကိစ္စနဲ့ပတ်သက်ပြီးတော့ VO ကိုရင်းဖွင့်လာတဲ့သောရရှင်တယောက်ရဲ့စာကိုဖော်ပြပေးချင်ပါတယ်။ရှမ်းပြည်နယ်တောင်ပိုင်းကလောမျိုးကသောရရှင်ညီမတယောက်ဖြစ်ပါတယ်။
မင်္ဂလာပါရှင်ညီမကရှမ်းပြည်တောင်ပိုင်းကလောမျိုးက OK ဒေါ်လာရုံခွဲမှာအလုပ်လုပ်ပါတယ်ညီမတို့ရုံမှာအလုပ်သမား60ကျော်ရှိပါတယ်အလုပ်သမား40ကျော်လောက်ကိုကုမ္ပဏီဘက်ကအင်ကမ်းမရှိလို့အလုပ်ဖြောက်တာမဟုတ်ဘူးနားရမယ်ဆိုပြီးတော့ခေါ်ပြောပါတယ်ညီမတို့ဘက်ကဘလောက်နားရမှာလဲတစ်လလားနှစ်လလားသုံးလလားနားရမယ့်လကိုတိတိကျကျပြောပေးဖို့ရုံခွဲမန်နေဂျာအမျိုးသမီးကိုမေးပေးမယ်မသိဘူးလို့ပဲပြောပါတယ်အလုပ်နားတဲ့ချိန်အတွင်းညီမတို့ကိုဘလို့တာဝန်ယူထောက်ပါမှာလဲလာစားတဝက်လားလေးပုံတပုံလားမေးပေမဲ့မသိဘူးပဲတန်ခံညင်းပါလေညီမတို့ဟာအလုံးမှာအနေဆုံးတစ်နှစ်ကျော်နှစ်နှစ်လောက်တက်ရှိရသူတွေပါညီမတို့အလုံးမှာဘာပြဿနာမှမရှိခဲ့ဘူးပါဘူးအခုကျတော့ကုမ္ပဏီဘက်ကလာစားမပေးနိုင်လို့နာတာကိုကုမ္ပဏီတွေရဲ့လိုက်နာရမယ့်စည်းကမ်းအတိုင်းအလုံးနောက်ဖို့အတွက်တလကြိုတင်အတိပေး notice ကတ်ချင်းပြောချင်းမရှိပါဘူးကုမ္ပဏီဘက်ကဖြုတ်တာမဟုတ်ဘူးပြောပေမဲ့ညီမတို့ဘက်မှာမိသားစုစာဝတ်နေရေးများစွာရှိပါတယ်ဒါပေမဲ့ကုမ္ပဏီဖက်ကနားရကိုညီမတို့တနစ်ကျော်ပြီးသားအလုပ်သမားတွေကနနစ်ပြည့်ပြီးသားအလုပ်သမားတွေကိုနှစ်နာချေမပေးဘဲနဲ့မဖြုတ်ဘူးဆိုုံများနဲ့အချိုတက်ပြီးတော့အလုပ်ဖြုတ်ခြင်းမျိုးဖြစ်ပါတယ်။သူတို့ခေါ်ထားတဲ့ဝန်ထမ်းတွေဟာအဖြုတ်ခံရတဲ့ဝန်ထမ်းများနဲ့အလုပ်အတွေ့အကြုံရမိတို့ကွာခြားတယ်လဲမေးတဲ့အခါမှာလဲမသိဘူးလို့ပဲပြောပါတယ်။ရုံချုပ်ကဆုံးဖြတ်ချက်အတိုင်းညီမတို့ကိုအပြစ်မရှိဘဲနားရှင်တယ်လို့လာစာမပေးဘဲနားခိုင်းလို့ရလားရှင့်။
သူကတော့နာမည်နဲ့အတိအကျရေးလာတာဖြစ်ပေမဲ့လည်းဒီမှာနာမည်ကိုတော့မဖော်ပြပေးတော့ပါဘူးเนาะဒီသောရရှင်ကသူ့ရဲ့လုပ်ငန်းကြီးရတဲ့ coffee mix တွေကအစနောက်ပြီးတော့ဈေးရောင်းဆိုင်လေးတွေနောက်ပြီးတော့ခြင်ဈေးခွေဒီလိုမျိုးလုပ်ငန်းမျိုးစုံကိုလုပ်ကင်နေတဲ့လုပ်ငန်းကြီးဖြစ်ပါတယ်တဲ့စုစုပေါင်းလုပ်ငန်းအမျိုးပေါင်း1200ကျော်ကိုလုပ်ကင်နေတဲ့တတိယပိုင်းသားဖြစ်ပါတယ်ကျမတို့ခံရတဲ့အလုပ်သမားအများစုကလခစားတွေဖြစ်ကြပါတယ်ဒါကြောင့်မလို့ကျမတို့ရဲ့ဒီတွေ့ကြုံနေရတဲ့အခြေအနေကို VOE ကတစင်ထုတ်ဖော်လိုက်ရတာပါဆိုပြီးတော့စာရေးလာတာဖြစ်ပါတယ်ရှင်။သောရရှင်ရဲ့ပေးစာတွေကိုတော့ဒီတစ်ပတ်ဒီမှနေရက်ချင်ပါသေးတယ်။တေးတောင်းလာတဲ့သောရရှင်ကိုနောက်ပိုင်းမှာအလှည့်ပေးချင်ပါသေးရှင်။ကျမတို့ VOE မြန်မာပိုင်းရဲ့ရုပ်မြင်သံကြားနဲ့ Radio Season တင်ဆက်မှုတွေနဲ့ပတ်သက်လို့အကြံပေးဝေဖန်ခြင်းနဲ့ပြီးတော့ VOE ကနေပြီးတော့မြတ်တာဒေလက်ဆောင်ကဏ္ဍမှာဒေသချင်းတွေလက်ဆောင်ပါခြင်းနဲ့နောက်ပြီးတော့ကိုတွေးကြုံနေရတဲ့အဖြစ်အပျက်တွေနိုင်ငံရေးခြေအနေတွေနဲ့ပတ်သက်လို့ကိုပိုင်းထင်မြင်ယူဆချက်တွေကိုရင်းဖွင့်စာရေးတင်ကြရင်ဆိုရင်တော့ကျမတို့ VOE ကိုစာရေးတာဖို့ဖိတ်ခေါ်ပါရနော်စာလိုက်ကနေစာပို့မယ်ဆိုရင် VOE American တန်မြန်မာပိုင်းအစီအစဉ်လို့လိမ့်မို့ပြီးတော့စာရေးတတာအမှတ်855ရန်ကုန်စာလိုက်ကြီးဆိုပြီးတော့စာရေးတာနိုင်ကြပါတယ်အီးမေးလ်ပေးပို့မယ်ဆိုရင် bammy@voanews.com ကိုမြန်မာပြည်မှာပေးစာများအစီအစဉ်ဆိုပြီးတော့ရေးနိုင်ပါတယ် Facebook အသုံးပြုတဲ့သူတွေအနေနဲ့လည်းကျမတို့ဒီမြန်မာပြည်ကပေးစာများအစီအစဉ်တွေအစာရေးတဲ့အခါမှာလည်း Facebook စာမျက်နှာမှာလာပြီးတော့ရေးသားနိုင်ပါတယ်နော် Facebook မှာ VOA မြန်မာပိုင်းစာမျက်နှာဖြစ်တဲ့ VOA Burmese News ဆိုတဲ့စာမျက်နှာကိုတွားပြီးတော့ကျမတို့စီကို message ပို့နိုင်တယ်လို့မျိုးမှတ်ချက်တွေလည်းလာပြီးတော့ရေးနိုင်ပါတယ်သောရရှင်နေစီကတုံ့ပြန်အကြံပြုလာကြမှာတွေကိုစောင့်မျှော်ကြိုးစွန်းနေပါတယ်ရှင်ခုတော်ရရှင်တွေကိုမေတ္တာလက်ဆောင်တခြင်းလေးတစ်ခုနဲ့ဖြောပြပေးကြပါလိမ့်။ခေါအားဖြင့်မိငယ်ဆိုတဲ့တခြင်းဖြစ်ပါလေ။တေးရီကိုနေဝင်မူရင်တေးဆိုခေမောင်တို့ဖြစ်ပါလိမ့်။ခေမောင်တို့တီဆိုတဲ့တခြင်းကိုအလုံးနှစ်သက်ပြီးတော့ပြည့်တဲ့အပေးမှုအများကြီးရထားတာပါ။ဒီနေ့တော့ကျမကဒီတခြင်းလေးကိုအမျိုးသမီးအစိုးရ3ယောက်စူပေါင်းတီဆိုထားတာကိုထုတ်လွှင့်ပေးကြပါလိမ့်။ကဏ္ဍအတီးတီမှာအမျိုးသမီးတွေရဲ့ဥဆောင်ဥရွယ်ပြုပါဝင်မှုကိုဒီတခြင်းလေးနဲ့အကုန်ပြုခြင်းလို့ဖြစ်ပါတယ်နော်။မေခလာခင်မြတ်မွန်နဲ့ရှိတို့တည်ဆူထားတဲ့ခွန်အားဖြင့်မိငယ်ဆွေတဲ့တခြင်းလေးကိုအလုံးနှစ်ချိုက်ခံစားနိုင်ကြပါစေရှင
်။နေဝေကြောင့်ကိုကူးချက်ရဲ့မရောက်မီတာတဲ့နေ့တည်ကိုရမယ်
ဒီကလပ်ချင်းမွန်နယ်ရှိလို့ဒီဆိုထားတဲ့ခေါ်အားဖြင့်မိငယ်ဆိုတဲ့ပြည်မနာဆင်ခဲ့ကြရတာပါမြန်မာနိုင်ငံနဲ့နိုင်ငံတကာကရေးသားပြဖို့လာတဲ့ဒီရေမြန်မာပိုင်းသောရရှင်ရဲ့ဝေဖန်ကြံပေးပါရင်ရင်ဖွင့်ကြရင်းနဲ့ဒေသချင်းတောင်းဝါတွေကိုတင်းတင်းဝင်နေကြဝိုင်းနဲ့တင်းတင်းလာနေတဲ့ပိုင်းအခြေအနေမှာမြန်မာပြည်ကပေးစာများအစီအစဉ်ကနေထုတ်လွှင့်တင်ဆက်ပေးနေပါတယ်ရေဒီယိုကနေဖန်ယူနာဆင်နိုင်တဲ့အပြင်ဒီရေမြန်မာပိုင်း Facebook စာမျက်နှာကနေထုတ်လွှင့်ချိန်နဲ့တပြိုင်နက်တိုက်ရိုက်နာဆင်နိုင်ပါတယ်လွှင့်ထုတ်ပေးခဲ့ပြီးတဲ့အစီအစဉ်တွေကို Facebook ပေါ်မှာပြန်ပြန်နားထောင်နိုင်သလို VOA Internet ဆာမျက်နှာနဲ့ဖုန်းပေါ်က VOA App မှာတွားပြီးနားထောင်နိုင်ပါလိမ့်ရှင်။ကျမတို့ရဲ့ Internet ဆာမျက်နှာလိပ်စာက burmese.voanews.com ဖြစ်ပါတယ်။ကျမဧကနာကျော်ပါ။ VOA ကိုလည်းစာရေးကြပါအောင်နော်။တော်ရရှင်တွေအားလုံးရှင်လန်းချမ်းမြေ့ကြပါစေရှင
်။有句句的就算他妈起码好面
မအေးတန်နာကျော်စီစဉ်တင်ဆက်တဲ့မြန်မာပြည်ကပေးစာသတင်းဖတ်ဆင်ကဏ္ဍကိုနားဆင်ကြရတာဖြစ်ပါတယ်ရှင်။ကျမတို့ VOA ရဲ့ထုတ်လွှင့်ချက်တင်တဲ့ပတ်သက်ပြီးဝေဖန်အကြံပေးလိုတယ်။ဒါမှမဟုတ်လည်းတေးသချင်းလက်ဆောင်တောင်းလိုတယ်ဆိုရင်တော့ကျမတို့ရဲ့ email လိပ်စာဖြစ်တဲ့ burmese@voanews.com ကိုစာရေးသားဆက်သွယ်နိုင်ပါတယ်။သောရရှင်တို့စီကဝေဖန်အကြံပြုချက်တွေကို VOA ကချိုးဆိုပါတယ်ရှင်။
အမေရိကန်အစိုးရရဲ့သဘောထားမြင်အားပေါ်ကိုတင်ပြပါရမယ်ရှင်
။နှစ်စဉ်စက်တင်ဘာလရဲ့ပထမဆုံးတနင်္လာနေ့ကိုအမေရိကန်ပြည်ထောင်စုရဲ့အလုပ်သမားနေ့အဖြစ်သတ်မှတ်ပြီးနိုင်ငံနဲ့လူပေါင်းအတိုင်းအဝိုင်းအတွက်အောင်မြင်မှုတွေရရှိအောင်ဖြည့်ဆည်းပေးနေကြတဲ့အလုပ်သမားတို့ကိုအကုန်ပြုကြပါရယ်။နိုင်ငံစီးပွားပြတ်မတက်ကမောက်ကမဖြစ်ခဲ့ပြီးစက်မှုလုပ်ငန်းတွေပြန်လည်တိုးချဲ့ခြင်း19ရာစုအတွင်းအလုပ်သမားတွေကိုအကုန်ပြုပြီးအလုတ်အားလိုက်ရဲ့အဖြစ်သတ်မှတ်ပေးခဲ့တာဖြစ်ပါတယ်1865ခုနှစ်အမေရိကန်ပြည်တွင်းစစ်မတိုင်ခင်ကတည်းကအထူးသဖြင့်အနောက်မြောက်ပိုင်းရမြို့ကြီးတွေမှာစိုက်ပျိုးရေးရနေစက်မှုလုပ်ငန်းတွေပဲစီးပွားရေးကဏ္ဍကိုစတင်ပြောင်းလဲခဲ့တာဖြစ်ပါတယ်စက်ရုံတွေကထုတ်ကုန်တွေဈေးကွက်စီအရောက်ဖြန့်ဖြူးလာမှာတည်ယူပို့ဆောင်ရေးအတွက်မိရထားလမ်းတွေတိုးချဲ့ဆောက်လုပ်ခဲ့သလိုစက်မှုလုပ်ငန်းတွေမှာကုန်ထုတ်လုပ်မှုနှုံတိုးအောင်လူအားထက်စက်တွေအသုံးချဖို့စမ်းသစ်တီထွင်ခဲ့ကြပါတယ်ဒီလိုအပြောင်းအလဲတွေဖန်တီးဖို့အလုပ်သမားလိုအပ်ချက်ကတိုးလာပြန်ပါတယ်ကျေးလက်နေအမေရိကန်တွေဟာနယူးယောက်ရှီကာဂိုနဲ့ပစ်ဘတ်စတဲ့စက်မှုထွန်းကားတဲ့မြို့ကြီးတွေမှာအလုပ်အကိုင်ရှာဖွေကြပါတော့တယ်ဒီအချိန်မှာအလုပ်အကိုင်အခွင့်အလမ်းမျှော်လင့်ချက်နဲ့အမေရိကန်ပြည်ထောင်စုကိုရေကြီးရာမျက်နှာရာပြောင်းရွှေ့လာကြတဲ့ဥရောပတိုက်သားတွေလည်းတတုပ်ပြီးတတုပ်ရောက်ရှိလာကြပါတော့တယ်စီးပွားရေးချဲ့ထွင်လာတာနဲ့အမျှထောင်တောင်းချီတဲ့အလုပ်သမားတွေဟာစက်ရုံကြီးတွေတန်မဏိတတ်ထုစက်ရုံတွေနဲ့တတ်ထုရင်းတွေမှာတနေ့ကို12နာရီတပတ်လုံးနားရမရှိလောက်ခမဆိုးသလောက်နဲ့မကြခဏဆိုးသလိုအန်ဒီယေများကြမ်းတမ်းလှတဲ့လုပ်ငန်းခွင်မှာအလုပ်လုပ်ခဲ့ကြရပါတယ်ဒီထက်ပိုဆိုးတာအသက်5နှစ်အရွယ်ကလေးအားအစအလုပ်လုပ်ခိုင်းကြတာဟာလုံနေကြထုံးစံလို့ဖြစ်ခဲ့ပြီးလူကြီးအလုပ်သမားတနာရီလောက်အားကပြား20ထက်အစများစွာရှော့ပေးခဲ့ကြတာပါပဲလုပ်ငန်းခွင်အခြေအနေတိုးတက်စေဖို့နဲ့တင့်တင့်နဲ့လစာရရှိစေဖို့အလုပ်ရှင်တွေနဲ့စိတ်ဆက်ညှိနှိုင်းရမှာထိရောက်မှုရှိအောင်အလုပ်သမားသမဂ္ဂတွေကိုတိုးချဲ့ဖွဲ့စည်းပြီးပုံမလှုပ်ရှားခဲ့ကြပါတယ်အလုပ်သမားသမဂ္ဂတွေဟာတပိတ်မှောက်ဆန္ဒပြတာတွေနဲ့စီးယုံကြတာမှာကျေးစားလုံခြုံရေးတွေနဲ့ရုံးရင်းဆန့်ခတ်မှုတွေမကြာခဏဖြစ်ပွားခဲ့ပါတယ်1882ခုနှစ်စက်တင်ဘာလ5ရက်နေ့ကနယူးယောက်မြို့ကြီးမှာအလုတ်သမားတို့ကလာစာမဲ့ခွင့်ယူပြီးမြို့တော်ခမ်းမအနီးပန်းချံကိုခြိတက်ဆန္ဒထုတ်ဖော်ခဲ့ကြတာဟာထူးခြားလှပါတယ်။ဒါကြောင့်အလုတ်သမားတွေကအဲ့ဒီနေ့မှာသူတို့ရဲ့ပထမဆုံးအလုတ်အားလက်ရဲ့အဖြစ်ပါဝင်ဆင်နွှဲခဲ့ကြတာကိုဂုဏ်ယူခဲ့ကြတာလို့ဆိုပါတယ်။အလုတ်သမားတွေရဲ့အလုတ်အားလက်ရဲ့တရားဝင်သတ်မှတ်ပြီးအလုတ်သမားတွေနဲ့မိသားစုတွေအတွက်အပန်းဖြေဖျော်ဖြေရေးတွေဂုဏ်ပြုပွဲအခမ်းအနားတွေအပြီးခြိတက်ပွဲတွေပါဝင်သင့်တယ်လို့ပထမအဆိုပြုချက်မှာပါဝင်ခဲ့ပါတယ် Dine lo the money yaro, de yawin, nuyadi, gong song net, now song the timber, pipare. A saint lama piet, a lo the money, chi de puere, midazu, twisom puere, pure boisari, party rene, barbecue, a tagin, pure boisari net, Saint Wenny jazz, pipare. A lo the money, nangan de huan, a lo ala ye, a piet that mapo, town shea, goza legu nega, lemma ye to, ubade, pu pia tangere, American Tamara, Grover Cleveland. American Oye Pengo say yea, a lot the madu ye conte cane, yota, josa, mubama, muti be, a thing map you, compujara, pietelo, piosu gejama, kmia.
American Zuya is Borani, Amogu, can sell you, Irish.
View him yama, I see, say ye, Tenelani, Menek, can tolu and said to go, line to me that Nesselly.
လေးစင်50တင်းနဲ့လိုင်းလာမီတာ190ကိုစေတူကနေနားစင်ဒီချရတာဖြစ်ပါလေရှင်အခုတော့ဒေါခင်မျိုးသက်ကသတင်းအချင်းချုပ်ကိုတင်ပြပေးမှာဖြစ်ပါတယ်အာဖဂန်နစ္စတန်နိုင်ငံမှာကျင်းနေတဲ့အမေရိကန်ဒရီအာဖဂန်နိုင်ငံကနေထွက်ခွာခြင်းနဲ့ဆိုရင်နီလန်းရှာပြီးကဲထုတ်မယ်လို့သမ္မတအင်ဂျီဝန်ထမ်းကြီးအကြီးကဲရွန်ကလိုင်းကတနင်္လာနေ့မှာပြောပါတယ်ဒါပေမဲ့ကာဘူးလေဆိပ်ကလည်းလွယ်လွယ်ကူ
Michael McGaw ကပြောပါတယ်။ပြီးခဲ့တဲ့သတင်းပတ်ထဲအာဖဂန်ကနေအမေရိကန်တပ်တွေရုတ်သိမ်းမှုမှာအမေရိကန်68ရာခိုင်နှုန်းကိုအာဖဂန်ကနေကယ်ထုတ်နိုင်တဲ့အတွက်ထူးခြားတဲ့အောင်မြင်မှုတစ်ရပ်ဖြစ်နေတယ်။သမ္မတဘိုင်ဒန်ကသူ့လောက်ရောက်ကိုကာကွယ်ပြောဆိုပါတယ်။အခုလိုအာဖဂန်ကအမေရိကန်တပ်တွေပြန်ရုတ်သိမ်းမှုသမ္မတဆုံးဖြတ်ချက်ကိုအမေရိကန်နိုင်ငံသားတွေထောက်ခံပေမဲ့တပ်ရုတ်သိမ်းရမှာဗျံပရာအနေထားကိုတော့မကြိုက်ကြဘူးလို့စစ်တမ်းတွေမှာဖော်ပြပါတယ်။အာဖဂန်မှာတာလီဘန်တွေကိုတိုက်ခိုက်နေတဲ့မြောက်ပိုင်းဒေသလက်နက်ကိုင်အဖွဲ့ NRF ခေါင်းဆောင်ကအကယ်၍တာလီဘန်တပ်တွေကသာသူတို့ရဲ့ပန်းရှဲတောင်ကြားဒေသကနေပြန်ဆုတ်ပေးမယ်ဆိုရင်တာလီဘန်တွေနဲ့ငြိမ်းချမ်းရေးဆွေးနွေးဖို့အသင့်ပဲလို့တနင်္ဂနွေနေ့မှာပြောကြားခဲ့ပါတယ်။ထိုင်းနိုင်ငံဘန်ကောက်မြို့တော်ကလူစီကားရအရှုကလန်းဆောင်မှာတနင်္ဂနွေနေ့ကဆန္ဒပြသူ1000ကျော်စုဝေးကြပြီးဝန်ကြီးချုပ်ပရာယုတ်ချန်အိုချာနှုတ်ထွက်ဖို့နဲ့နိုင်ငံရေးပြုပြင်ပြောင်းလဲမှုတွေလုပ်ဖို့အတွက်တောင်းဆိုခဲ့ကြပါတယ်။ဆန္ဒပြမှုကိုဥဆောင်တဲ့ထိုင်းကက်ဘိနက်ဒုတိယဝန်ကြီးဟောင်းဖြစ်တဲ့နာတာဝုဒ်ဆိုက်ကူရကဒီလမ်းဆောင်မှာညနေတိုင်းဆက်ပြီးစုဝေးဆန္ဒပြမယ်လို့ပြောပါတယ်။ထိုင်းဝန်ကြီးချုပ်ပရာယုတ်အပေါ်မှာအယုံကြည်မရှိအဆိုကိုလွှတ်တော်မှမဲခွဲခဲ့ပေမဲ့အဆိုရှုံးနေခဲ့ပါတယ်။ဒါကြောင့်မဲခွဲပြီးနောက်တနေ့မှာပဲအခုလိုဆန္ဒဆက်ပြကြတာဖြစ်ပါတယ်။အိန္ဒိယနိုင်ငံရဲ့လူ့ရေအထူးထက်ဆုံးဥတ္တပရဒက်ရှ်ဒီနယ်မှာတနင်္လာနေ့ကထောင်ပေါင်းများစွာသောလယ်သမားတွေစုဝေးဆန္ဒပြခဲ့ကြပါတယ်
။ဒေါက်ခင်မျိုးသက်ကသတင်းချင်းချုပ်ကိုပြောပြပေးခဲ့တာပါရှင်။ဒီမနေ့ခင်းအတွက်အစီအစဉ်ထုတ်လို့ရမှုကမတ်အင်ဂျင်နိုင်ဖြစ်ပါတယ်။အင်ဂျင်နီယာတွေကတော့ Darrell Smith နဲ့ Subel LTF တို့ဖြစ်ပါတယ်။VOA မြန်မာပိုင်းအစီအစဉ်ရဲ့ညပိုင်း 9:00 ခန်းနေ 10:00 ထိထုတ်လွှင့်မဲ့ VOA Radio ရုပ်သံအစီအစဉ်ကိုတော့လိုင်းဒိုမီတာ 31 kHz 9833 ည၊လိုင်းဒိုမီတာ 32 kHz 9303 ည၊လိုင်းဒိုမီတာ 51 kHz 9885တို့ကနေဖမ်းယူနာဆင်နိုင်ကြပါတယ်။သောရရှင်များနဲ့တကွမြန်မာပြည်သူပြည်သားအလုံးစိတ်ရောကိုယ်ပါရှင်လန်းချမ်းမြေ့ကြပါစေရှင်။ VOA မြန်မာပိုင်းအစီအစဉ်ကိုအားပေးနာဆင်တဲ့အတွက်အထူးပဲကျေးဇူးတင်ပါတယ်။ကျမသင်္ကီထိုက်ပါရှင်။
This program has come to you.